Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2020ပြည့်နှစ်မတ်လ18ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ကျော်စံသားပါကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးကိုအမေရိကန်ပြည်ထောင်စုမှလူတွေနဲ့ဆန်းသက်နေပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစီးမှီဆန်းသက်ရှိစေမှုကိုပိုပြီးအလေးပေးလှုပ်ဆောင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုအရေးကြီးတဲ့နောက်ဆုံးရသတင်းတွေကိုမိုက်အင်ဂျင်နီယာနဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းနားဆင်ရမှာကတော့
ကျမရဲ့လိုအပ်ချက်အရာမလိုအပ်ဖဲလူစုလူဝဲမဖြစ်အောင်လိုက်နာဆောင်ရွက်ဖို့မှပြည်သူတွေကအဓိကဖြစ်ပါတယ်။
ဒါကတော့ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံသားတွေလူစုလူဝေးမပြုတ်လောက်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းလိုက်တာပါဒီအကြောင်းကြားဖို့လည်းရှိပါတယ်တခါရောဂါပိုးဘယ်ကနေစတင်ဖြစ်ပေါ်လာတယ်လဲဆိုတာတွေနောက်မြန်မာလူခွင့်ရေးအခြေအနေဟာစိုးရိမ်ပွဲဖြစ်နေစေဆိုတဲ့အမေရိကန်တန်တမန်ရဲ့အမြင်သဘောထားတွေကိုလည်းကျမတို့တင်ဆက်ဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာတခွင်စီးပွားရေးကဏ္ဍတတ်တရအောင်သတင်းလွှာစတာတွေကိုနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအစီအစဉ်ကိုအရင်ဆုံးတင်ဆက်မှာပါ
။အခုခါသိပ္ပံပညာရှင်တွေအပြိုင်ဆိုင်ရှာဖွေနေကြတဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးကိုပထမဦးဆုံးအကျဉ်းအဖြစ်လူတွေနဲ့ဆန်းသက်နေပြီလို့အမေရိကန်ပြည်ထောင်စုကျန်းမာရေးအရာရှိကပြောကြားလိုက်ပါတယ်။ဆီယက်တယ်မြို့မှာရှိတဲ့ကိုင်ဇာပါမနန်တေသုရေသနအဖွဲ့ဟာကျန်းကျန်းမာမာရှိနေသူလူအနည်းငယ်ကိုတင်းနှင်လာနေကပထမဦးဆုံးအကျဉ်းအဖြစ်ဒီကကွယ်ဆေးဆန်းသက်ထုတ်သွင်းခဲ့တာဖြစ်ပါတယ်။အသက်18နှစ်ကနေ55နှစ်အကြာအရွယ်ရောက်ပြီးသူ45ဦးတို့ကသူတို့ဆန္ဒအလျောက်ဆန်းသက်မှုခံယူခဲ့ရတာဖြစ်ပြီးဒီထိုးစေးစံတမှုကိုရသက်တာ6ပတ်ကြာပြုလုပ်သွားမှာဖြစ်တယ်လို့ NIH ခေါ် American အမျိုးသားကျန်းမာရေးသိပ္ပံအဖွဲ့ကပြောပါတယ်။ဒီစံတမှုဟာ COVID-19 ရောဂါကာကွယ်ရေးအတွက်လာမယ့်လတွေအတွင်းကမ္ဘာအနှံ့လှုပ်ဆောင်လာကြမယ့်စံတမှုတွေအနက်တစ်ခုပါဝင်ဖြစ်ပါတယ်။ဒါပေမဲ့နောက်လာမယ့် 12 လကနေ 18 လအထိဒီကာကွယ်ဆေးဟာကြီးကြီးပြန့်ပြန့်အသုံးပြုနိုင်တဲ့အခြေအနေရောက်နိုင်ဦးမှာမဟုတ်ဘူးလို့လည်းသိပ္ပံပညာရှင်တွေကပြောထားကြပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်လူတွေအပြင်းမထွက်အောင်တားမြစ်ခဲ့တဲ့တရုတ်နိုင်ငံကကျင့်သုံးခဲ့တဲ့နီလန်ရလက်တွေနဲ့လူတို့ကျန်းမာရေးကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေအရကမ္ဘာတဝန်းကအစိုးရတွေဟာပိုပိုပြီးကန့်သက်ထိန်းချုပ်တဲ့နီလန်တွေနဲ့ဗိုင်းရပ်စ်ကူးစက်မှုကိုခုခံကာကွယ်နေကြပါတယ်။လူတွေပူးကပ်ထိတွေ့မှုမလုပ်ကြဖို့နှိုးဆော်ချက်ကိုကြိုးစားတယ်လို့ဒီအချက်ဟာလိုအပ်တယ်ဆိုပေမဲ့ဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်မှုကိုနိုင်ငံအားလုံးမှာမရှိမဖြစ်လုပ်နိုင်ဖို့ပိုးပြီးလိုအပ်နေကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတနင်္လာနေ့ကအခုလိုသတိပေးပြောကြားခဲ့ပါတယ်။
So we advise countries to stick to testing and from there of course all the steps that they
coronavirus ဆေးမှုကိုဆွဆွမြဲမြဲလုပ်ဖို့နဲ့အဲ့ဒီကတဆင့်လိုအပ်တဲ့အဆင့်အားလုံးမှန်သမျှလှုပ်ဆောင်ဖို့ကျွန်တော်တို့အကြံပေးထားပါတယ်။ဒါ့အပြင်ကန့်သက်ထိန်းချုပ်တဲ့နည်းဗျူဟာကိုခိုင်ခိုင်မာမာကျင့်သုံးဖို့နိုင်ငံတွေအားလုံးကိုလည်းအကြံပေးထားပါတယ်။ဘာလို့လဲဆိုတော့ဒီ virus ကပ်ရောဂါကိုထိန်းချုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တဲ့အတွက်ဖြစ်ပါတယ်လို့သူကပြောသွားတာပါ။ American ပြည်ထောင်စုမှာတော့မနေ့တနင်္လာနေ့ကစပြီးကြောင်းအများစုကိုပိတ်လိုက်ပါတယ်။မြို့ကြီးတွေဖြစ်တဲ့ Los Angeles နဲ့နယူးယောက်မြို့တွေမှာတော့ရုပ်ရှင်ရုံတွေစားတောက်ဆိုင်တွေစတဲ့လူစုလူဝေးရှိမဲ့နေရာအလုံးကိုပိတ်ပင်ထားပါတယ်ရှင်
။ဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအီတလီပြည်ရင်အစိုးဆုံးရင်ဆိုင်နေရတဲ့စပိန်နိုင်ငံမှာအရေးပေါ်ကိစ္စတွေလှုပ်ဆောင်နိုင်ဖို့အတွက်သူတို့အသုံးနှုန်းအတိုင်း State of Alarm ခေါ်သတိထားနှုတ်ကြရမယ့်အခြေအနေဖြစ်ကြေညာထားပါတယ်။စီဘာရေးလက်ပတ်မှုလုပ်ငန်းတွေရဆိုင်သွားနေသည့်တိုင်အောင်လူတွေအပြင်းမထွက်ဖဲအိမ်တွင်းမှာသာနေကြဖို့အတင်းအကျပ်လှုပ်ဆောင်နေတာပါ။တနင်္လာနေ့အထိဆိုရင်စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9000ကျော်သွားပြီဖြစ်ပြီးတနင်္ဂနွေကူးစက်မှုကာကွယ်ရေးအတွက်တာမီချက်တွေထုတ်ပြန်ခဲ့တဲ့စနေတနင်္ဂနွေနေ့ရက်အတွင်းမှာပဲကူးစက်မှုက35ခန်းနှုန်းအထိတိုးလာခဲ့တယ်လို့စပိန်ကျန်းမာရေးအရာရှိတွေကဆိုပါတယ်။အီတလီမှာတော့တနင်္လာနေ့အထိကူးစက်မှု24000ကျော်ရှိလာခဲ့ပြီးကူးစက်မှုပြန့်နှံ့ဆက်တင်တဲ့တရုတ်နိုင်ငံပြည်ရင်ကမ္ဘာမှာအများဆုံးဖြစ်ပါတယ်။ဒါကြောင့်လည်းအစိုးရအနေနဲ့အရေးပေါ်အခြေအနေသတ်မှတ်လုပ်ဆက်မှုနောက်ကျတယ်လို့ဝေဖန်ခံနေရပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်ကောင်စီဒုတိယအကြီးအကဲအင်ဂျီယန်နိုအဂွာဒိုကတော့ သူတို့နိုင်ငံမှာစံတားစစ်စစ်မှုနဲ့အရေးပေါ်ဆန်ရှောက်မှုတွေအချိန်နှင့်လှုပ်ဆောင်နိုင်ခဲ့တဲ့အတွက်သေဆုံးမှုအရေးအတွက်ရှင်းချနိုင်ခဲ့တယ်လို့ပြောပါရယ်ပုဂ္ဂလိကဆေးရုံတွေနဲ့စစ်ဘက်စစ်ဝန်ထမ်းတွေကိုပါတာဝန်ယူစေခဲ့တယ်လို့လည်းဆိုပါရယ်တနင်္လာနေ့အထိစပိန်မှာသေဆုံးသူ350လောက်သာရှိပြီးအီတလီနိုင်ငံမှာတော့1800ကျော်သွားပြီဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့အခြေအနေဟာလာမယ့်သတင်းပတ်တွေအတွင်းနယူးယောက်ပြည်နယ်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုထိခိုက်နိုင်ဖို့ရှိတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးဂူမူကမနေ့တနင်္လာနေ့ကသတိပေးပြောကြားခဲ့ပါတယ်။ပြည်နယ်မှာရှိနေတဲ့ကျန်းမာရေးစောင့်ရှောက်မှုအနေအထားဟာရောဂါကူးစက်ခံရမှုနှုန်းကျဆင်းအောင်လုပ်နိုင်မယ့်အခြေအနေမရှိဘူးလို့လည်းသူကပြောပါတယ်လူပေါင်း19သန်းကျော်နေထိုင်တဲ့နယူးယောက်ပြည်နယ်အနေနဲ့ဆေးရုံမှာလူနာတွေများလာတဲ့အခြေအနေကိုပြင်ဆင်ထားဖို့လိုတယ်လို့လည်းဆိုပါတယ်လက်ရှိနယူးယောက်ပြည်နယ်မှာဆေးရုံကဒင်ပေါင်း 9,300 ရှိပြီးအထူးကလူနာကဒင်ပေါင်း 3,000 ရှိနေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကဆိုပါတယ်ဒါကြောင့်ဆေးရုံတွေကိုဝိုင်းတီးကူနိုင်ဖို့လူနာတွေကိုကုသစောင့်ရှောက်နိုင်မယ့်အခြားနေရာတွေကိုလှုပ်ဆောင်ပေးဖို့သူတို့ကြိုးစားနေတယ်လို့ပြောပါတယ်တနင်္လာနေ့နနက်ခင်းအရနယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း950ရှိပြီးအဲ့ဒီတဲက18ရာခိုင်နှုန်းဟာဆေးရုံမှာကုသဖို့လိုအပ်နေသူတွေဖြစ်ပါတယ်။နယူးယောက်မြို့ထဲမှာရောဂါဖြစ်နေတဲ့လူနာပေါင်း463ဦးရှိနေပါတယ်ရှင
်။ VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟောရှိတမ်းမြူရာကဗီအေသတင်းတွေကိုပြောပြနေတာဖြစ်ပါတယ်။ COVID-19 ရောဂါဖြစ်စေနိုင်တဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့် American သမ္မတအင်ဂျူရောသတင်းစာရှင်းလင်းပွဲပြုတ်တဲ့သတင်းခန်းကိုသွားရောက်တဲ့သတင်းတောက်အရေးအတွက်ယွန်းနေသွားပါတယ်။အင်ပီရောမြောက်ဖက်စံတကားကိုဖျက်မဝင်ခင်သတင်းလောက်တွေအားလုံးအဖျားသွေးရှိမရှိစံတက်ခံကြမှာဖြစ်ပြီးသတင်းခန်းရဲ့ထိုင်ခုံတွေမှာလည်းတခုံကျော်စီထိုင်ကြရမယ်လို့သတ်မှတ်ထားပါတယ်။ကြားထိုင်ခုံတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပေါ်နေတဲ့အချိန်ကာလအတွင်းကွက်လပ်ထားကြည့်ဖို့လည်းသတိပေးစာတွေကတ်ထားပါတယ်။ဒါကြောင့်တချို့သတင်းဌာနတွေဟာအရေးပေါ်ကာလတစ်လျှောက်လုံးအင်ပီရောကိုသတင်းသွားယူခွင့်ရနိုင်တော့မှာမဟုတ်ပါဘူး။ကျွန်တော် VOA သတင်းဌာနဆိုရင်နောက်တန်းထိုင်ခုံတစ်ခုမှာ PBS သတင်းဌာနနဲ့အလှည့်ကျထိုင်ခုံတစ်ခုမှာထိုင်ရမှာဖြစ်ပါတယ်။ရုပ်မြင်သံကြားသတင်းဌာနတချို့ကလည်းသူတို့ဆန္ဒအလျောက်ကင်မရာတွေကိုတယောက်တစ်လုံးစီယူမလာပဲကင်မရာတချို့တစ်ဝက်ကိုပဲစုပေါင်းအသုံးပြုကြဖို့သဘောတူထားကြပါတယ်။ဒီလိုလူတူနဲ့တူပုကတ်ထိတွေ့မှုမရှိအောင်လှုပ်ဆောင်နေတဲ့တချိန်တည်းမှာပဲစနေနေ့ရုံးကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ခြင်းကဆိုရင်ဟောပြောစင်မြင့်ပေါ်မှာသမ္မတဒေါ်နယ်ထရမ်၊ဒုသမ္မတမိုက်ပင်းစ်တို့ကိုချန်ရံနေတဲ့ဝန်ကြီးတွေတခြားအရာရှိတွေပြုတ်သိမ့်နေခဲ့တဲ့အတွက်လူသူပြောစရာလည်းဖြစ်ခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းတနင်္လာနေ့တရက်ထဲမှာ52ဦးကနေ136ဦးအထိခုန်တက်သွားခဲ့ပါတယ်။ကူးစက်ခံရသူအများစုဟာဗိုင်းရပ်စ်ပိုးဆိုးဆိုးရွားရွားကူးစက်ခဲ့တဲ့အီရန်နိုင်ငံကပြန်လာခဲ့ကြသူတွေဖြစ်တယ်လို့ဆိုပါရယ်ပါကစ္စတန်နိုင်ငံမှာ COVID-19 ရောဂါဖြစ်နေသူအများစုဟာတရုတ်အီရန်ဆီးရီးယားအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဆော်ရီအာရေဗျာနိုင်ငံတွေကပြန်လာကြသူတွေဖြစ်တယ်လို့ပါကစ္စတန်အရာရှိတွေကပြောပါရယ်ရှင
်ရေဒီယို Free Europe လို့ခေါ်တဲ့လွတ်လပ်သောဥရောပအသံရေဒီယိုရဲ့ရုရှားဘာသာသတင်းထောက် Svetlana Provokeva ကအကြမ်းဖက်မှုနဲ့ရုရှားနိုင်ငံ Pskovs မြို့အစိုးရဥပဒေအကျိုးဆောင်ကတရားဝင်စွဲချက်တင်လိုက်ပါတယ်။ REF ရုရှားဘာသာဌာနအလွတ်သတင်းထောက် Prokofievka ဟာမတ်လ16ရက်နေ့ကအခုလိုစွဲချက်တင်ခံလိုက်ရတာဖြစ်ပြီး2018တုန်းကထုတ်လွှင့်ခဲ့တဲ့သတင်းသုံးသပ်ချက်တစ်ခုကြောင့်ဖြစ်တယ်လို့စွဲချက်မှာဖော်ပြထားပါတယ်။ Prokofievka ကတော့ဒါကိုငြင်းဆန်ထားပြီးဒီစွဲချက်ကိုလူခွင့်ရေးအဖွဲ့တွေမီဒီယာဆောင်ကြီးရေးအဖွဲ့တွေကလည်းပဲဝေဖန်နေကြပါတယ်။ပြမှုထင်ရှားစီရင်ခံရရင်ဒီသတင်းထောက်အမျိုးသမီးဟာထောင်ဒဏ်9နှစ်ကြာခံရနိုင်ပါတယ် REF ရုရှားဘာသာသတင်းဌာနအကြီးအကဲဂျမီဖလိုက်ကတော့ဒီအမျိုးသမီးပေါ်တင်လိုက်တဲ့စွဲချက်တွေဟာအခြေမြစ်မရှိတဲ့ကိစ္စသာဖြစ်ပြီးလွတ်လပ်တဲ့သတင်းထောက်တူကိုတမင်ဆက်ဆက်နှုတ်ပိတ်ဖို့လှုပ်ဆောင်ရတာဖြစ်တယ်လို့လည်းပြောဆိုချုပ်ချလိုက်ပါတယ်လွတ်လပ်တဲ့သတင်းသမားတွေဟာဖြစ်ပျက်နေတဲ့အရေးကြီးသတင်းအချက်လက်ကိုလူတို့သိအောင်ပြောပြနိုင်ဖို့တာဝန်ရှိပြီးသူတို့အလုပ်ကိုသူတို့လုပ်ဆောင်နေတဲ့အတွက်လေးစားကြရမှာဖြစ်တယ်။ရာဇဝတ်သားတွေလိုမဆက်ဆံသင့်ဘူးလို့လည်းသူကပြောထားပါတယ်ခင်ဗျာ။
လက်ရှိသမ္မတဗာဒီမီယာပူတင်နေနဲ့2024သမ္မတရွေးကောက်ပွဲမှာထပ်မံပါဝင်ရှင်ပြိုင်ခွင့်ပြုနိုင်တဲ့ရုရှားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပါအဝင်အခြားပြင်ဆင်မဲ့အချက်တွေကိုနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကအတည်ပြုလိုက်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ချက်တွေကိုလာမယ့်ဧပြီလမှာတနိုင်ငံလုံးဆန္ဒမဲပေးကြရမှာပါ။ဇန်နဝါရီလကသမ္မတပူတင်ဟာရုရှားနိုင်ငံရေးနဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးအဓိကအပြောင်းလဲတစ်ရပ်ကိုကြေညာခဲ့ပြီးဒီလောက်ရဟာသမ္မတလက်ထက်ကအာဏာကိုလွှတ်တော်နဲ့ခွဲယူဖို့လှုပ်ဆောင်ခြင်းဖြစ်တယ်လို့ရုရှားအစိုးရကပြောပါတယ်ရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုသတင်းအစီအစဉ်ပြီးဆုံးပြီးတဲ့နောက်မှာတော့သတင်းလွှာတွေကိုဆက်လက်တင်ဆက်မှာပါ
။သောရရှင်များရှင်ကျွန်မသင်ကီထိုက်ပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန်တရဲတားဆီးနိုင်ရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းထားတဲ့အကြောင်းတွေကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလက်ရှိအချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတဦးမှမရှိသေးဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတနင်္လာနေ့ညပိုင်းမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန်တရဲထိန်းချုပ်ရေးလူမှုကြာတည်ငြိမ်မှုရှိရေးအတွက်လူမှုကဝန်ဝန်ဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်။
ကျမရဲ့လိုအပ်ချက်အရာမလိုအပ်ဘဲလူစုလူဝေးမဖြစ်အောင်လိုက်နာဆောင်ရွက်ဖို့မှာပြည်သူတွေကအဓိကဖြစ်ပါတယ်။ကျမရဲ့ဝင်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာရေးမှာပြည်သူတွေကအဓိကပါပဲ။ယခုလိုအချိန်အခါမျိုးမှာမတိမကျမမှန်ကန်တဲ့သတင်းတွေမပြန့်ပွားရင်းဟာလည်းပြည်သူတွေကအဓိကပါပဲ။အစိုးရလွန်ပြီးရိတ်ခါစုဆောင်ရေးကဲ့သို့သောမတည်ငြိမ်ဖြစ်စေမဲ့လုပ်ငန်းမများမဖြစ်ပေါ်ရင်းမှလည်းပြည်သူတွေကအဓိကပါယခုရှိကျွန်တော်နိုင်ငံမှာ COVID-19 ရောဂါရရှိနေသူတဦးတယောက်မှမတွေ့ရသေးပါဘူ
းလူစုလူဝေးဖြစ်စီမဲ့တကြံပွဲတော်တွေလိုမျိုးအစိုးရကကျင့်ပါကွင်တားမြစ်ထားပြီးလည်းဖြစ်ပါတယ်ဒါအပြင်ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်စီးပွားရေးထိခိုက်သက်ရောက်မှုသက်သာစေဖို့အတွက်လည်းချင်းငွေတိုးနှုန်းလျှော့ချပြီးပို့ကုန်လုပ်ငန်းတွေကိုလည်းအခွန်ကင်းလွတ်ခွင့်ပေးမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါတယ
်။ COVID-19 ကြောင့်စီးပွားရေးထိခိုက်မှုအများဆုံးကြုံတွေ့ရနိုင်တဲ့လုပ်ငန်းများ CMP လို့အများသိကြတဲ့ကုန်ကြမ်းပေး၊ကုန်ကြောယူ၊လက်ခစားစနစ်၊ဟိုတယ်နဲ့ခရီးသွားလာရေးလုပ်ငန်းများ၊အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းများအတွေ့အထူးသက်သာသောအတိုးနှုန်းမြင့်ချွေပြန်ချွေးငွေများနဲ့အခွန်ကင်းလွတ်ခွင့်ရရှိနိုင်ရေးစီမံစွာပေးမှာဖြစ်ပါတယ်။ဒါအပြင်ပို့ကုန်လုပ်ငန်းများမှကြိုတင်ကောက်ခံတဲ့ဝင်ငွေကွန်1,000,000,000ကျပ်နှုန်းကိုလည်းဒီခုဘန်တာနှစ်ကုန်အထိကင်းလွတ်ခွင့်ပေးသွားမှာဖြစ်ပါတယ်
။ကိုရိုနာဗိုင်းရပ်စ် disease COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကိုဇန်နဝါရီလ30ရက်နေ့ကစတင်ဖွဲ့စည်းခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ်။ COVID-19 ကာကွယ်ကုသထိန်းချုပ်ရေးဆိုင်ရာရန်ပုံငွေတက်ကိုထူထောင်သွားမှာဖြစ်တဲ့အတွက်စေတနာရှင်ပြည်သူတွေထဲ့ဝင်လှူဒန်းကြဖို့လဲဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်။လက်ရှိမှာတော့နိုင်ငံခြားငွေဈေးနှုန်းကျပြီးမြန်မာကျပ်ငွေဈေးတက်နေတာကြောင့်ပို့ကုန်လုပ်ငန်းတွေတုန်ဆိုင်နေပါတယ်။ဒါ့အပြင်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဘက်ကကုန်ကြမ်းအဝင်ရပ်တာကြောင့်အများစုအထည်ချုပ်အလုပ်သမားထောင်နဲ့ချီအလုပ်လက်မဲ့ဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဖြစ်တဲ့နိုင်ငံ9နိုင်ငံကခီးတဲ့တွေမြန်မာနိုင်ငံကိုဆက်ရောက်ချိန်မှာ14ရက်ကြာတီးခြားခွဲထားစောင့်ကြည့်မဲ့အစီအစဉ်ကိုလည်းမတ်လ15ရက်နေ့မှာမြန်မာအစိုးရကစတင်လိုက်ပါတယ်။တရုတ်တောင်ကိုရီးယားအီတလီအီရန်စပိန်နဲ့ဂျာမနီကခီးသွားတွေကိုသတင်းနှစ်ပတ်တီးခြားစောင့်ကြည့်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာတရုတ်နိုင်ငံဟူဘေပြည်နယ်နောက်ဗိုင်းရပ်စ်အဆိုးဆုံးကူးစက်ပြန့်နှံ့ရာဖြစ်တဲ့တောင်ကိုရီးယားနိုင်ငံဒေဂူးနဲ့ဂျောင်ဘွတ်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းခီးသွားထားသူတွေကိုလည်းမြန်မာနိုင်ငံကိုဝင်ရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရကသတင်းထုတ်ထားပါတယ်။မြန်မာနိုင်ငံတည်းမှာလည်းတန်တရားနဲ့စောင့်ကြည့်စစ်ဆေးနေစေလူနာတွေရှိပေမဲ့တနင်္လာနေ့အထိတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုလူနာတဦးမှမရှိသေးပါဘူးရှင်
။ COVID-19 ကိုထိန်းချုပ်နိုင်မှုအတွက်မြန်မာနိုင်ငံကိုလာရောက်မဲ့ခရီးသွားတွေအပေါ်ကိုဒီယောဂါကျူတင်ကာကွယ်ရေးကန့်သတ်ချက်တွေထုတ်ပြန်လိုက်ပြီးဆေးရုံမှာတီးခြားခွဲထားစောင့်ကြည့်မှု Hospital Quarantine လုပ်ဆောင်မှုအတွက်လည်းနေရာနှစ်နေရာကိုထပ်မံတိုးချဲ့လုပ်ဆောင်နေပါတယ်။ မြန်မာနိုင်ငံမှာ COVID-19 တခွဲတည်ပြူလူနာမရှိသေးပေမဲ့လည်းဒီယောဂါစောင့်ချက်ကြည့်ရှုရေးလုပ်ငန်းတွေကိုတိုးချဲ့ဆောင်ရွက်နေသလိုပြည်တွင်းကိုဝင်ရောက်လာမဲ့ခီးသွားတွေအပေါ်ကိုလည်းကျန်းမာရေးကန့်သတ်ချက်တွေလှုပ်ဆောင်လိုက်တာပါ Hospital Quarantine လှုပ်ဆောင်မှုလူတွေကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတ်မှတ်ထားတဲ့ဆေးရုံနှစ်ခုမှာ14ရက်တာတိကျထားရှိစောင့်ကြည့်နေပြီးနောက်ထပ်နေရာ2နေရာမှာတိကျထားနိုင်မှုအတွက်ပြင်ဆင်နေပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျမတို့ quarantine လုပ်ဖို့အတွက်ဝေဘာကီစေယုံမှာတော့တချို့တွေကို quarantine လုပ်တယ်ပြီးလို့ရှိရင်တောင်းကလာမျိုးသမီးနဲ့ကလေးစေယုံမှာလုပ်တယ်ပြီးရင်လည်းဝန်ဆင်းတင်တဲ့အကြောင်းမှာလုပ်ဖို့အတွက်လည်းဒီနေ့ဆိုတော့ပြင်ဆင်ပြီးပြီးပြီးတင်ပြခွင့်မှရှိတယ်ကျမတို့ဒီကျမတို့လည်းအားစားဝင်ကြီးဌာနပါဒီအဆောက်အုံတွေမှာလည်းလုပ်ဖို့ရှိတယ်ပေါ့နော်ဒါဆိုဘယ်မှာလုပ်မလဲဘသူတွေကိုဘယ်ပို့မလဲဒါကတော့လူနာနည်းများပါဘူးတည်တာပေါ့
COVID-19 ကိုထိ ंछ ုံနိုင်ဖို့အတွက်မြန်မာနိုင်ငံကိုရောက်လာမဲ့ခီးသွားတွေအပေါ်ဒီယောဂကျူတင်ကာကွယ်ရေးကန့်သတ်ချက်တစ်စောင်ကိုမတ်လ15ရက်နေ့ညပိုင်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာယောဂဖြစ်ပွားနှုန်းတက်နေတဲ့တရုတ်နိုင်ငံဟူပေပြည်နယ်နဲ့တောင်ကိုရီးယားကဒေဂုနဲ့ချောင်ပွတ်ပြည်နယ်တွေကို14ရက်အတွင်းခရီးသွားလာခဲ့တဲ့နိုင်ငံခြားသားတွေကိုမြန်မာပြည်ထဲဝင်ရောက်ခွင့်မပြုတော့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေကိုတွားရောက်ခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့ပြည်ဝင်ဝင်ပေးထားပြီးကျန်ရှိနေသေးတဲ့ယောဂဖြစ်ပွားရာဒေသကလာသူတွေကိုတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတ်မှတ်ထားတဲ့နေရာတွေမှာသူတို့ကိုတိချထားရှိပြီး14ရက်တာ quarantine လုပ်ဆောင်သွားမယ်လို့သိရပါတယ်။ယောဂဖြစ်ပွားမှုအများဆုံးနိုင်ငံ9နိုင်ငံကဝင်လာတဲ့ခရီးသွားဧည့်သည်တွေကိုစစ်ဆေးပြီးတော့14ရက်ကြာတိကျထားအသွားအလာကန့်သတ်မှုကိုလည်းမတ်လ15ရက်နေ့ကလေးကစတင်ဆောင်ရွက်နေသလိုယောဂပြန့်နှံ့မှုအနေအထားအရနောက်ထပ်နိုင်ငံအရေးအတွက်တိုးမြင့်သွားမယ်လို့လည်းသိရပါဗျ။14ရက်ကြာတိကျခွဲဆောင်ကြည့်မဲ့နိုင်ငံ9နိုင်ငံကတော့တောင်ကိုရီးယားတရုတ်အီတလီအီရန်ပြင်သစ်စပိန်နဲ့ဂျာမနီနိုင်ငံတို့ဖြစ်ပြီးတော့တန်တမန်တွေကိုဆိုရင်တော့ကိုနေထိုင်တဲ့နေရာမှာပဲတိကျခွဲနေထိုင်ရမှာဖြစ်ပါတယ်။
diplomatic ကြတော့သူတို့နဲ့ contact လုပ်လို့လည်းရတယ် quarantine လုပ်မယ်ဆိုရင် quarantine senior စီကန်းတွေကိုပေးချတာလိုက်နာဆောင်ရွက်မယ်ဆိုတာဒါယုံကြည်ရတယ်အဲ့ဒါဖြစ်ဆိုလို့ရှိရင်တော့ကျမတို့ home quarantine လုပ်မှာပေါ့နော်တာမန်တွေဆိုလို့ရှိရင်တော့ကျမတို့ကသေယုံ quarantine သို့မဟုတ် facility based quarantine ဟိုတို့ညပဲ risk နေတယ်သူတွေကြားတော့ခါကျကျမတို့က active surveillance လုပ်မှာ active surveillance ဆိုတော့သူတို့တဲခုနေတိုင်းနဲ့လိပ်စာယူထားမယ်သူတို့သက်ဆိုင်ရာညနေကျမတို့ဦးတည်ဌာနမှာနေပြီးတော့သူတို့ရဲ့အခြေအနေတွေကိုပုံစံမြင်ပြီးတော့ဒါမျိုးတွေ surveillance လုပ်တဲ့စနစ်လည်းရှိတယ်နော်ကျမတို့မှာ
မြန်မာနိုင်ငံကိုလာမဲ့သူတွေအနေနဲ့လေရင်ပေါ်မတက်ခင်မှာအပူချိန်မြင့်တာချောင်းဆိုတာနဲ့အသက်ရှူမွားတဲ့လက္ခဏာတွေမရှိကြောင်းသက်ဆိုင်ရာနိုင်ငံတွေကအသိအမှတ်ပြုထားတဲ့ကျန်းမာရေးအဖွဲ့အစည်းတွေရဲ့စေထောက်ခံစာပြဖို့လိုအပ်တယ်လို့လည်းဆိုရညွှန်ကြားချက်မှာပါရှိပါတယ်။ဒီရက်ပိုင်းအတွင်းမှာကန့်သတ်နိုင်ငံတွေကနေဝင်ရောက်လာသူတချို့ကိုနေအိမ်တွေကနေပြန်ခေါ်ပြီးတိချထားစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်။မနေ့ကဒီလိုညွှန်ကြားချက်ကြောင့်ရန်ကုန်နဲ့မန္တလေးလေဆိပ်ကနေဝင်ရောက်လာသူတချို့ကတော့14ရက်တာတိချထားစောင့်ကြည့်တာကိုမခံလို့တာကြောင့်သူတို့ရဲ့လာရင်နိုင်ငံတွေကိုပြန်လှည့်သွားတာတွေလည်းရှိခဲ့ပါတယ်။မြန်မာပြည်တွင်းမှာ COVID-19 တခွဲတည်ပြူလူနာမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ယောဂကာကွယ်ရေးကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ကြဖို့အတွက်တိုက်တွန်းထားပါတယ်။ဒီယောဂဘူးကာကွယ်နိုင်မှုအတွက်လက်ကိုစပြားနဲ့စနစ်ကြမကြခဏဆေးပေးဖို့ချောင်းဆိုးနှာချင်းရဲ့ပါးစပ်အုပ်ဖို့နဲ့တကိုယ်ရည်တန်ရှင်းရေးကိုအလေးထားပြီးအာဟာရပြည့်ဝအောင်စားသောက်နေထိုင်မှုနေမကောင်းဖြစ်သူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်မှုကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း158နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ16ရက်စည်းရုံးတွေအရလူပေါင်း 38,000 ကျော်ကူးစက်ခံနေရတာပါ။သေဆုံးသူကတော့ 6,600 ကျော်ရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ကျမစုစုပါရန်ကုန်ကနေသတင်းပေးပို့ပါတယ်
။ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံဝူဟန်မြို့ကတော်ရိုင်းတရိတ်ဆန်အသားစေးကနေလူတွေစီပြန့်နှံ့ကူးစက်လာတယ်လို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်စပြီးတော့ပြန့်နှံ့လာခဲ့တဲ့လတွေကစပြီးအခုထိဆိုရင်ကမ္ဘာတစ်လွှားမှာအကြီးအကျယ်ဗိုင်းရပ်စ်တွေပြန့်ပွားလာပြီးကမ္ဘာကျန်းမာရေးဆိုင်ရာကပ်ရောဂါတစ်ခုဖြစ်ကျင်းညာခဲ့ပြီးလည်းဖြစ်ပါတယ်။ဒီကပ်ရောဂါကြောင့်တရုတ်အစိုးရအနေနဲ့လည်းတော်ရိုင်းတရိတ်ဆန်တွေတရားမဝင်ရောင်းဝယ်စားသုံးနေကြတာကိုချက်ချင်းပဲပိတ်ပင်တားမြစ်ခဲ့ပါတယ်။ဒါပေမဲ့လို့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန္တရာယ်ဖြစ်လာနိုင်ခြေရှိတဲ့နိုင်ငံတွေအကုန်လုံးကတော့တရုတ်နိုင်ငံကိုနမူနာယူနေကြတာမျိုးမရှိတဲ့အကြောင်း VOA သတင်းတောက်ဂျူလီတာဘော့ကသတင်းပေးပို့ထားပါတယ်။မွေလင်းတို့နဲ့တခြားတော်ရိုင်းတရိတ်ဆန်တွေဟာပရိုတိန်းတက်ကျွဲဝတဲ့စားကောင်းတောက်ဖွဲ့အဖြစ်မှတ်ယူပြီးအရှိတောင်အာရှရဲ့နေရာတချို့မှာအလွန်လူကြိုက်များပါတယ်။အရင်ကပစ္စတာကားပဲ။နှစ်ပတ်လည်ထိမ့်မှတ်တွေလို့တခြားပျော်ပွဲရှင်ပွဲတွေမှာဆိုမွေတို့လင်းတို့လို့ဆိုတာကသူတို့အတွက်တကယ့်စားကောင်းတောက်ဖွဲ့တွေဖြစ်နေတာလို့အင်ဒိုနီးရှားကတိုမိုဟွန်ဇေးထဲမှာဖရက်ဒီကပြောပါတယ်။ဒါပေမဲ့ဒီကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံဝူဟန်မြို့က
တောကောင်တွေရောက်တဲ့ဈေးကွက်ထဲကတရိတ်ဆန်တွေကနေလူတွေစီအလွဲတကူကူးဆက်ပြန့်နှံ့လာတာဖြစ်ပုံရတဲ့အကြောင်းကျွမ်းကျင်သူတွေကပြောဆိုလာခဲ့ကြပြီးတဲ့နောက်မှာတော့ဒီလိုတောရိုင်းတရိတ်ဆန်တွေအရှင်ရောက်တဲ့ဈေးတွေဟာအန္တရာယ်ရှိတယ်လို့ယူဆကြပါတယ်လင်းတို့မွေနဲ့တင်းခွေချက်တွေဟာအခုလိုကပ်ရောဂါဆိုဖြစ်စေတဲ့ဗိုင်းရပ်စ်ပြန့်နှံ့ရခြင်းရဲ့အဓိကအကြောင်းရင်းတွေလို့လည်းယူဆကြပါတယ်။တရုတ်အစိုးရအနေနဲ့လည်းတောကောင်တွေအရှင်ရောင်းတဲ့ဈေးတွေကိုပိတ်ပစ်ခဲ့သလိုတားမြစ်ထားတဲ့ပားကောင်တွေကိုဖမ်းဆီးတာ၊ရောင်းဝယ်တာတွေကိုလည်းပိတ်ပင်ဟန့်တားခဲ့ပါတယ်
။ I think it's very clear the Chinese government really understand now.
တရုတ်အစိုးရအနေနဲ့လည်းစီးမြေဥပဒေပြဋ္ဌာန်းမှုအားနည်းတာတောကောင်တွေကိုအရှင်ရောင်းဝယ်နေကြတာတွေကိုထိန်းချုပ်မှုညှပ်ဖျင်းတာတွေကြောင့်အခုလိုဒီဗိုင်းရပ်စ်အကြီးအကျယ်ကူးစက်ပြန့်နှံ့ရတယ်ဆိုတာကောင်းကောင်းသဘောပေါက်နေပါပြီ။နောက်ဆိုရင်စားသောက်ကုန်ဈေးခွက်တွေအပေါ်တင်းကျပ်တဲ့ပြစ်ဒဏ်တွေချမှတ်တာ၊တိကျတဲ့ဥပဒေပြဋ္ဌာန်းတာနဲ့အမိတ်အာဏာသုံးပြီးတော့နှိပ်ကွပ်တာမျိုးတွေပို့ပြီးလှုပ်လာပါလိမ့်မယ်လို့ Wildlife Fund အဖွဲ့ဝင်တစ်ယောက်ဖြစ်တဲ့ Crawford Allen ကပြောပါတယ်။ Allen ဟာ COVID-19 လို့ဗိုင်းရပ်စ်တွေကူးစက်မှုကိုကာကွယ်နိုင်ဖို့ဥပဒေနဲ့မညီတရားမဝင်ရောင်းချနေတဲ့တကမ္ဘာလုံးကတောကောင်အရှင်ရောင်းတဲ့ဈေးခွက်တွေကိုပိတ်ပစ်စေလိုပါတယ
် So there are markets in Indonesia, there are markets in Vietnam, there are markets in Laos and Myanmar.
တောကောင်တွေအရှင်ရောင်းတဲ့ဂျာကန်နေရာတွေဖြစ်ကြတဲ့အင်ဒိုနီးရှား၊ဗီယက်နမ်၊လာအိုနဲ့မြန်မာစတဲ့နိုင်ငံတွေဟာလည်းဝူဟန်မြို့မှာဖြစ်တာကိုအခုလိုမြင်ရသလိုအချိန်မရွေးပောက်ကွဲနိုင်တဲ့အနေအထားမှာရှိနေတယ်လို့အာလန်ကပြောသွားတာပါ ဒါပေမဲ့အခုလိုအန္တရာယ်ဖြစ်နိုင်ခြေရှိတဲ့နိုင်ငံတွေကတော့တောရိုင်းတရိတ်ဆန်ဈေးကွက်တွေကိုပိတ်ပင်တားမြစ်ရေးနှောင့်နှေးနေစေပါပဲ။အင်ဒိုနီးရှားမှာလင်းနှုတ်နဲ့မွေဈေးနှုတ်ဟာ90ရာခိုင်နှုန်းလောက်ထိကျသွားတယ်ဆိုပေမဲ့အခုထိတော့လူကြိုက်များနေတော့မှာပဲ
။
ဒီမှာတော့မွေနဲ့လင်းနှုတ်စားဖို့ဘယ်တော့မှမကြောက်ကြပါဘူး။ဒါတွေကကျွန်တော်တို့နှစ်ပေါင်းများစွာစားတောက်လာတဲ့ရိုးရာအစားအစာပါလို့ဖရက်ဒီကပြောပါတယ်။တိုမိုဟန်ဈေးတဲကဈေးတယ်၊ဖယ်ရီပါရင်ခွန်ကလည်းကျွန်တော်တို့ကတော့လင်းနှုတ်ရောမွေရောအယောင်မပြတ်ပါဘူး။အသားကိုတေချာတန့်စင်ပြီးကောင်းကောင်းမွန်မွန်အထုတလဲချက်ပြုတ်ထားတာမို့လို့ကိုရိုနာဗိုင်းရပ်စ်ကိုလည်းမကြောက်ပါဘူးလို့သူကပြောသွားတာပါအလန်ကတော့ဒီကိစ္စဟာကျန်းမာရေးအန္တရာယ်ဖြစ်ထားတဲ့ပိုးတယ်လို့ဆိုပါတယ
် Think people are hopeful
ခုလိုတရားမဝင်ဥပဒေနဲ့မညီတဲ့ဈေးခွက်တွေကိုပိတ်နိုင်မယ်တင်းကျပ်တဲ့စီမံစည်းကမ်းတွေချမှတ်ရေးယူနိုင်မယ်ဆိုရင်တော်ရန်တရိတ်ဆန်တွေကိုအကာအကွယ်ပေးဖို့အထောက်အကူဖြစ်စေမယ်လို့မျှော်လင့်နေကြတယ်လို့ထင်ပါတယ်ငါတို့ကတော့တင်းခွေချက်စွပြုတ်တဲ့ဘွယ်သွားဝယ်တောင်းမှာမဟုတ်ဘူးဒါမှမဟုတ်တောကောင်ဈေးမှာကြောင်ကတိုးသွားမရောက်တော့ပါဘူးလို့ပြောလာကြလိမ့်မယ်လို့မျှော်လင့်နေကြတာပါလို့သူကပြောပါတယ်။သူကကိုဗစ် -19 ရဲ့တက်ရောက်မှုကနေသင်ခန်းစာကောင်းကောင်းရနိုင်လိမ့်မယ်လို့လည်းမျှော်လင့်နေတာပါ
။ I do think this is a ticking time bomb.
ဒီဖြစ်ပျက်ကိုတကယ်အလေးနဲ့မထားကြဘူး။အရေးမဆိုင်ကြဘူးဆိုရင်တော့ရှေ့လျှောက်အခုထက်ပိုတဲ့ဗိုင်းရပ်စ်တွေအရှိန်အဟုန်နဲ့ထွက်လာမှာကိုမြင်ကြရပါလိမ့်မယ်။ဒါဟာပောက်ကွဲတော့မယ့်အချိန်ကိုင်ပုံတစ်လုံးနဲ့တူတယ်လို့ထင်ပါတယ်လို့သူကပြောသွားတာပါ။တော်ရင်တရိတ်ဆန်တွေထိမ့်သိမ်းဆောင်ရှောက်ရေးနဲ့ကာကွယ်ရေးဟာလူတွေရဲ့ကျန်းမာရေးအတွက်ထိမ့်သိမ်းကာကွယ်ပေးဖို့သာမကပဲကမ္ဘာမြေရဲ့ဂေဟစနစ်ရှင်သန်စေဖို့အတွက်လည်းအရေးကြီးတဲ့အကြောင်းအဲလင်ကပြောပါတယ်ရှင်
။ပါရင်ရဲ့လူခွင့်ရဲ့အခြေအနေကစိုးရိမ်စရာတွေဆက်လက်ရှိနေသေးတယ်လို့ရန်ကုန်မြို့ American တန်ယုံကပြောခွင့်ရ Mrs. Ariani Mandarin ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေပေါ်မြမအစိုးရကဝန်ခံကြေညာခဲ့တာက2019ခုနှစ်အတွင်းထူးခြားမှုတစ်ခုလို့လဲဆိုပါတယ်။ American နိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့အပတ်ကထုတ်ပြန်ခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအစီအခံစာနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။ What I would say is that the human rights situation in Myanmar continued to raise some concerns in 2019.
2019နဲ့ဆိုရင်2019မှာလေမြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေကစိုးရင်ကြရီဆက်ပြီးတော့ရှိနေပါသေးတယ်အထူးသဖြင့်ပဋိပက္ခဖြစ်ပွားတဲ့နေရာတွေမှာအရက်သားတွေလူခွင့်ရေးချိုးဖောက်ခံရတာနဲ့လူလက်စွာပြောဆိုခွင့်စုဝေးခွင့်အခွင့်အရေးကန့်သတ်ခံရတာတွေကစိုးရင်စရာပါဒါတွေဟာ2019ခုနှစ်မှာလည်းပိုပြီးတော့တည်သာလာတာမို့လို့အစီရင်ခံစာထဲမှာအလေးပေးပြီးတော့ထောက်ပြရေးထားတာပါ
ဒီခန်းစာရေးသားရခြင်းရဲ့ရည်ရွယ်ချက်ကစိုးရိမ်စရာလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြရေးတဲ့ပြဿနာတွေကိုဖြေရှင်းရမှာအမေရိကန်နိုင်ငံအနေနဲ့အကူအညီပေးနိုင်ဖို့ဖြစ်ပြီးမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတိုးတက်လာစေဖို့ရည်ရွယ်တာလို့လည်းဆိုပါတယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအပေါ်မြန်မာအစိုးရကဝန်ခံပြောကြားခဲ့တာက2019ခုနှစ်အတွင်းထူးခြားမှုတစ်ခုလို့လည်းသူကပြောပါတယ်။
Important things to note is that the government took an initial and important step in 2019 when government leaders acknowledged some of the atrocities previously committed by security forces in Rakhine
State. ဒီကြည့်ချက်တစ်ချက်ကရခိုင်ပြည်နယ်အတွင်းလူမျိုးရေးတပ်ဖွဲ့ဝင်တွေအရင်ကရဲရဲစစ်စစ်ကျူးလွန်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အစိုးရခေါင်းဆောင်ဘဏ်ကဝန်ခံပြောကြားခဲ့တာကဂရုပြုပြီးတော့မှတ်သားစရာပါ2019ခုနှစ်နှောင်းပိုင်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်က The Hague မြို့နိုင်ငံတကာတရားရုံးမှာပြောခဲ့တာပါမကြသေးခင်ကလည်းတာဝန်ခံမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေကဆက်လက်လှုပ်ဆောင်နေတာတွေကိုလည်းတွေ့ရပါတယ်နိုင်ငံတကာတရားရုံး ICJ ကချမှတ်ထားတာတွေနဲ့ပြည်တွင်းမှာထုတ်ပြန်တဲ့ ICOE အစီရင်ခံစာတိုက်တွန်းချက်မျိုးတွေကိုမြန်မာအစိုးရကအကောင့်ထဲပေါ်ပြီးတော့တရားမျှတမှုကိုဖော်ဆောင်နိုင်နိုင်မယ်လို့ကျွန်မမျှော်လင့်ပါတယ်
မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေတိုးတက်လာစေဖို့အတွက်အမေရိကန်နိုင်ငံဟာမြန်မာအစိုးရနဲ့ရောပြည်သူတွေနဲ့ပါလက်တွဲဖို့ဖြစ်တယ်လို့လည်း Miss Ariana Mandring ကပြောပါတယ
် The United States has been a partner to the people of Myanmar and the government of Myanmar for many years partner to the people of Myanmar for decades
မနက်ကမှလူ့အခွင့်အရေးလူ့ခွင့်ရေးတိုးတက်မှုတွေရဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရနဲ့ရောပြည်သူတွေနဲ့ပါလက်တွဲပေါ်ပါနှစ်ပေါင်းများစွာစစ်တပ်အုပ်ချုပ်မှုနဲ့အထီးကျန်နေတာကနေလူများအောင်လှုပ်ဆောင်တာမှာမြန်မာပြည်သူတွေနဲ့လက်တွဲပေါ်ဖြစ်ခဲ့တာဟာဆယ်စုနှစ်တွေတည်းကြာခဲ့ပါပြီမြန်မာနိုင်ငံတွင်းမှာဒီမိုကရေစီတိုးတက်ဖို့နဲ့လူများပါဝင်ခံစားနိုင်တဲ့စီးပွားရေးတိုးတက်မှုရဖို့ကကျမတို့အလို့ရဲ့ဒစိမ့်တစ်ပိုင်းဖြစ်ပါတယ်မြန်မာအစိုးရနဲ့အရက်ဖက်အာဏာပိုင်တွေနဲ့ကျမတို့ထိတွေ့ဆက်ဆံနေတာကလူအခွင့်အရေးကိုအကာအကွယ်ပေးဖို့နှစ်ပေါင်း90အထိကျန်နေခဲ့တာနဲ့စစ်တပ်အုပ်ချုပ်မှုရဲ့စိုးကျိုးတွေကနေပြီးတော့ကျော်လွန်နိုင်ဖို့ပါဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အခြေခံလူအခွင့်အရေးတွေတိုးတက်မှုရဖို့ကိုလည်းဆက်ပြီးတော့အကူအညီပေးသွားဦးမှာပါ
American Congress ရဲ့ညွန်ကြားချက်အရကမ္ဘာနိုင်ငံအသီးသီးရဲ့လူအခွင့်အရေးဆိုင်ရာအစီရင်ခံစာတွေကို American နိုင်ငံရဲ့ဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိပါတယ်Democracy, လူ့အခွင့်အရေးနဲ့အလို့သမားရေးရာဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Robert Destro ကဒီအစီရင်ခံစာတွေဟာလူ့အခွင့်အရေးတွေလေးစားလိုက်နာရေးနဲ့လူ့အခွင့်အရေးအတွက်ပြောရဲဆိုရဲရှိအောင်တိုက်တွန်းအားပေးနေတယ်လို့ဆိုပါတယ်။ဘယ်သူပဲဖြစ်ဖြစ်ဘယ်နေရာမှာပဲနေနေလူသားအလုံးနဲ့ဆိုင်တဲ့လူ့အခွင့်အရေးနဲ့လွတ်လပ်မှုတွေခံစား권ရှိပါတယ်လို့ဝန်ကြီး Destro ကသူ့ရဲ့ Twitter မှာရေးသားထားပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတော့တရားဝင်ထုတ်ပြန်ထားတာမရှိပါဘူး။ကျွန်တော်ရဲမတော်မှာရန်ကုန်မြို့အမေရိကန်တိုင်ယုံပြောခွင့်ရ Miss Ariana Maringo ဆက်သွယ်မြင်းမြန်းထားတာပါခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်တဲ့နောက်ခုဆက်မဲ့အန္တရာယ်ကိုတားဆီးကာကွယ်ဖို့မြန်မာတာဝန်ရှိသူတွေအချိန်မြှင့်လှုံ့ဆော်နေပြီးပိတ်ပင်ကတ်တက်ချက်တွေကိုလည်းချမှတ်ထားပြီးဖြစ်ပါတယ်။ဒီအချိန်တွေကမြန်မာလူရဲ့နေတရူကသွာလာနေထိုင်လုပ်ကံလှုပ်ရှားမှုတွေမှာငယ်လောက်အထိရိုက်ခတ်မှုရှိနေပါပြီလေ။တတိထားနေထိုင်ကြတဲ့အချိန်တွေမှာရောရှိနေပါပြီလား။အင်္ဂါညတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းအပအဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှာပို့ထားပေးပါ။ကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ဂျိုတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0939238255လေး၊ email လိပ်စာက burmese@voanews.com ၊ Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်လေးအားလုံးကိုဖိတ်ခေါ်ပါတယ
် COVID-19 update Lao Myanmar only in ASEAN reporting No infection ဆိုတဲ့ခေါင်းစဉ်နဲ့ကိုကွန်းဟတ်စင်ကာပူဆိုင်မှာ Nuru Azali ရဲ့ဆောင်းပါးကိုအချင်းချုပ်တင်ပြလိုပါတယ်။အာဆီယံဖွဲ့ဝင်10နိုင်ငံတင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအစီရင်ခံချက်မရှိသေးတာကမြန်မာနဲ့လာအို2နိုင်ငံပဲရှိပါတယ်တဲ့။အင်းနီးချင်းတွေဖြစ်တဲ့မလေးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတို့မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အစွမ်းကုန်ကြိုးစားနေရတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတီးပြုတ်လူနာထုတ်ပြန်ထားခြင်းမရှိသေးပေမဲ့မြန်မာနိုင်ငံကတော့လာမယ့်ကြံပွဲတော်အခမ်းအနားတွေကျင်းပမယ့်အစီအစဉ်တွေကိုဖျက်ထားပါတယ်။နေဆက်တွေကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိပါဘူးလို့အစိုးရဘက်ကပြောဆိုနေပေမဲ့ဒါကိုမယုံကြည်တဲ့သူတွေကတော့ဈေးဆိုင်တွေမှာကြိတ်ကြိတ်တူဝယ်ယူကြတာကြောင့်ကုန်ပစ္စည်းတွေတောင်ပြတ်လတ်ကုန်တယ်လို့ရှင်းသားထားပါတယ်။အပြည့်အစုံကတော့ coconuts.CO မှာဖတ်ရှုနိုင်ပါတယ်ဒုတိယတစ်ပုဒ်တင်ပြလိုတာကတော့မြန်မာပရင်းရုပ်ကျွင်းသုတေသနတွေရက်ဖို့ ကျောက်ဖြစ်ရုပ်ကျွင်းပညာရှင်တချို့ဂျိုးပန်ဆိုတဲ့ကောင်းစဉ်နဲ့ New York Times သတင်းစာကဆောင်းပါးကိုတင်ပြလိုပါတယ်။ရိုဟင်ဂျာတွေကိုလူမျိုးတို့တပ်ဖြတ်မှုလောက်ရတွေကနေကာကွယ်ပေးဖို့နိုင်ငံတကာတရားရုံးကအမိန့်ချမှတ်ခံထားရတဲ့မြန်မာနိုင်ငံကနေရုပ်ကျွင်းပါတဲ့ပရင်းတွေအများအပြားတူးဖော်ရရှိနေတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်တပ်တူတူဖော်မှုနဲ့ပရင်ရောင်းချမှုကစစ်တပ်အတွက်ငွေရပောက်ရလန်းတစ်ခုဖြစ်နိုင်ပါတယ်တဲ့ပြီးခဲ့တဲ့နှစ်ထဲ Science Magazine ကကချင်ပြည်နယ်ထဲမှာပရင်ကိုဘလို့တူဖော်ပြီးဈေးကောင်းရမယ့်တရုတ်ဖက်ကိုမှောင်ခိုကူးတာတွေကိုအသေးစိတ်ဖော်ပြပါတယ်လူနည်းစုကချင်လက်နက်ကိုင်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ထဲမှာပရင်တူဖော်မှုကြောင့်ပြိပခာပိုပြီးဆိုးရွားစေတဲ့အနေအထားမျိုးလည်းဖြစ်နိုင်တယ်လို့ဖော်ပြခဲ့တာပါဒီဆိုရင်ချက်တွေကြောင့်ကြောက်ဖြစ်ရုပ်ကျင်းဆိုင်ရာသုတေသနမှာမြန်မာပရင်တွေအသုံးပြုတာရှောင်ဖို့ပြောလာတဲ့ပညာရှင်တွေပုံများလာပြီးအများစုကတော့အနောက်နိုင်ငံတွေကဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်မြမပရင်ကိုမဝယ်ဖို့ရှောင်ဖို့တိုက်တွန်းထားတဲ့ပညာရှင်အများအပြားကိုကိုးကားပြီးလဲဆောင်းပါးကဖော်ပြပါတယ်ဒီတဲ့ကတူကတော့နယူးယောက်အမေရိကန်သဘာဝသမိုင်းပြတဲ့ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်ဒေးဗစ်ဂရီမာလ်ဒီဖြစ်ပြီးရိုဟင်ဂျာပြဿနာဖြစ်ပြီးကြတဲ့ကမြမပရင်မဝယ်ဖို့တပိတ်မှောက်ခဲ့တယ်လို့ပဲတခြားသူတွေလည်းအလားတူဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့သူကပြောဆိုထားပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံပါဘူးရှင
်ရန်ကုန်တိုင်းဒေသကြီးတွေမှာရင်စည်းရီတူးပါလာမှုနဲ့အတူရန်ကုန်မြို့တော်စီပင်သားနယ်နိမိတ်တွေမှာမော်တော်ယာဉ်တွေရပ်နားနိုင်မှုအတွက်ကားပါကင်တွေမလောက်ငတဲ့အတွက်ရင်မောင်းများနဲ့ရင်ပိုင်ရှင်များကအခက်အခဲတွေနေ့စဉ်ကြုံတွေ့နေရပြီးတော့ရန်ကုန်တိုင်းဆိုရအနေနဲ့ဖြည့်ရှင်းဆောင်ရွက်ပေးတဲ့လို့ပြောဆိုနေကြပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းမှာကုန်လန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညာနာမှာ2020ဖေဖော်ဝါရီလကုန်အထိတရားဝင်မှတ်ပုံတင်ထားတဲ့ရင်စည်းရေဟာ9သိန်းကျော်နီးပါးရှိလာပြီးတော့ကားပါကင်မလုံလောက်မှုပြဿနာများနဲ့နေစဉ်ကြုံတွေ့နေရပါတယ်။လောင်ဝင်းသစ်စာပေလုပ်ငန်းစုရဲ့ထုတ်ဝေသူကိုဟိန်ထွတ်ခန်းကရန်ကုန်မြို့အတွင်းမှာနေစဉ်ကြုံတွေ့နေရတဲ့အခြေအနေကိုခုလိုပြောပါတယ်။
ဒီကကျွန်တော်လောက်ကမြူထဲမှာများရပါတော့ဘာလို့လဲဆိုတော့ကျွန်တော်ကစာပြီးလုပ်ငန်းစုလုပ်တဲ့ဖြစ်တဲ့အတွက်စာအုပ်ဆိုင်နဲ့ပတ်သက်ရတယ်စာအုပ်ဆိုင်နဲ့ပတ်သက်မှုရှိတယ်အဲတော့မြူထဲ36လမ်းတို့35လမ်း31လမ်းဟာမြူထဲကိုခဏခဏသွားရတယ်ဒီမြူထဲသွားရတဲ့အခါတိုင်းမှာကျွန်တော်အဓိကဘာခက်ခွဲဖြစ်လဲဆိုတော့ကကားပါကင်နေရာအခက်အခဲဖြစ်တယ်ကားပါကင်နေရာမြူထဲမှာတော်တော်လေးကိုခက်တယ်လို့ပြောရမယ်မြူထဲမှာကားပါတစ်ခုတစ်ခါလေးရောက်လို့ရှိရင်ကားပါကင်တရားရဖို့3-5လမ်းလောက်ကိုကျွန်တော်4-5ခါလောက်ပတ်ပြီးမှရတယ်ခါကျရင်တစ်နာရီပေါ့တနားရီနိုင်ဘောလောက်အချိန်ပြီးမှကားပါကင်နေရာတနေရာရတာရှိတယ်ပေါ့နော်ဘယ်လိုမျိုးရှိလဲကားပါကင်နေရာကတော့ခင်ဗျာမလွယ်ဘူးဗ
ျမြိတ်မောင်တိတ်ငှက်တိုက်လုပ်ငန်းရှင်မမြင့်မြင့်သွေးကလည်းသူမရဲ့နေ့စဉ်ကြုံတွေ့နေရတဲ့ကားပါကင်ခက်ခဲကိုခုလိုပြောပါတယ
်ကျွန်တော်တို့ဒီပေါ့ကျွန်တော်တို့ဒီကိုပိုင်ပေါ့နော်ကိုပိုင်ဝင်းနေတဲ့ကြောင့်ကားရရတာအဆင်ပြေတယ်ဒါပေမဲ့ကျွန်တော်အပြင်သွားတဲ့အခါလေးမျိုးကတော့တော်တော်အဆင်မပြေဖြစ်တယ်ဒီမြို့ထံပိုင်းမှာအရန်ကားကြက်တဲ့အခါလေးမျိုးပေါ့နော်အဲ့ဒါကြတော့အဲ့ကားပါကင်ခက်ခဲတော်တော်ရှိတယ်ဖြူနေကြားသွားတဲ့လမ်းနေပေါ့ဟောလမ်းပေါ်သွားတယ်ဖြူနေကြားလမ်းနေမှာလည်းကားရက်လို့မရအောင်လေနော်ကားရက်ထားခဲလို့ရှိရင်လည်းပဲခုနပြောသလိုပဲကျွန်တော်ပြောကားဆွဲတဲ့ဟာတွေဖြစ်မှာဆိုတော့ဆိုတော့နေဆိုတော့ကားပါကင်ရအောင်နေရချက်တခါတည်းဆိုရှိအဲ့တော့မြို့ထဲမှာကားပတ်နေရင်းတဲ့ကိုတန်နိုင်လောက်အချိန်ကုန်သွားတယ်ကားပါကင်နေမှာကျွန်တော်ကသွားချင်နေတာသွားလို့လည်းမရအောင်ဒီအလုပ်တွေလည်းဟိုအခက်ခဲဖြစ်တာပေါ့နော်နောက်ကျတာတွေရှိတတ်တယ်အဲ့ဒီကားပါကင်ခက်ခဲတော့တော်တော်ဟိုရန်ကုန်မြို့ကတော်တော်အခြေအနေဆိုးတယ်ဟော
ရန်ကုန်မြို့မှာကားပါကင်ရှားပါးမှုဖြင့်တိုက်ခန်းရှိလမ်းတွေပေါ်မှာလည်းကားတာယာကွင်းတွေဝလုံးတွေချပြီးတော့ကားပါကင်နေရာဥထားမှုတွေအများပြားပြုလုပ်နေကြတဲ့အတွက်ကားပါကင်နေရာဥထားသူဦးရေကလည်းတနေ့ထက်တနေ့ပိုများပြားလာတာကိုတွေ့ရပါတယ
်ပြီးတော့ကိုတိုင်အောင်မှာကိုရောမှာတစ်ခါလေးရရင်ရက်မယ်ဆိုလို့ရှိရင်သိရက်လို့မရဘူးเนาะရက်လို့မရတော့တချို့နေရာတချို့တိုက်တွေကအောက်မြင်းမြတ်တွေမှာကားပါကင်နေရာဥထားကြတယ်တို့နေရာဥလာရမှာသွားရလို့ရှိရင်တို့ကမကြိုက်ဘူးတို့ကမရက်စိတ်ဘူးတို့အိမ်ကြီးမှာတို့ကားပဲရက်ပဲပေါ့အဲ့လိုအနေထားမျိုးတွေရှိရပ
ြဒါအပြင်ညဘက်ကားရက်နာဖို့အတွက်ကားပတ်ကင်နေရာလူရက်မှုတွေကြောင့်ခိုက်ရန်ဖြစ်ပွားတာတွေမကြာခဏဖြစ်ပေါ်နေတဲ့အတွက်ကားပတ်ကင်နေရာဥထားတာကိုဖယ်ရှားဖို့ခက်ခဲတာတွေကားပတ်မောင်းနေရတယ်လို့အငားရင်မောင်းကိုအောင်ကိုကပြောပြပါသေးတယ
်ငိုရဲလမ်းထဲမှာဆိုတော့မရှိဘူး ရှေ့လွတ်တဲ့နေရာတော့မှဥထားတဲ့လူကများတယ်အတော်ပြန် order ပိုင်တော့ကအဲ့ order ကိုစောင့်ဖို့ပတ်မောင်းနေရကားပါကင်တစ်ခါရှာဖို့တနာ ਈ 45မိနစ်45မိနစ်တနာ ਈ နီးပါးလောက်ပ
ြမမြင့်သွေးကလည်းသူမရဲ့ညစ်စင်ကြုံတွေ့နေရတဲ့ကားပါကင်ခက်ခဲကိုခုလိုပြောပါတယ
်အိတ်တိမ်သွားကျင်နေဆိုလို့ရှိရင်အဲ့မှာကားရက်ဖို့ဆိုရှင်အချို့ကဟိုဘလို့မှခုံလေးတွေချထားတာလို့ဟိုဘိန်းလို့ထည့်ထားတာလို့ဆိုအဲ့တော့ကျွန်တော်တို့ကရွှေ့ချင်ပြောင်းချင်တာပေါ့နော်ဟိုကျွန်တော်ရက်ဖို့နေရာလည်းမရှိဘူးဆိုတော့အဲ့ကျွန်တော်အဲ့လေတော့ကျွန်တော်အိတ်ရှင်လေးတော့ပြောတော့ကျွန်တော်အဲ့နည်းနည်းလေးတော့ရွှေ့ပေးပါကျွန်တော်ရက်ထားခဲ့မယ်ပေါ့နော်အဲ့လိုမျိုးတွေတော့ကျွန်တော်တို့အဲ့လိုပြောရတာပေါ့နော်
ရန်ကုန်စီပင်သားရနယ်နိမိတ်အတွင်းမှာကားပါကင်နေရာဥထားသူများရှိသလိုသက်ဆိုင်ရာမြို့နယ်စီပင်သားရကိုအချိန်မီပြီးတိုင်ကြားနိုင်ကြောင်းနဲ့အများပြည်သူပိုင်းလမ်းမများဖြစ်တဲ့အတွက်မြည်သူမဆိုးကားရပ်နားနိုင်ကြောင်းရန်ကုန်မြို့တော်စီပင်သားရေးကော်မတီကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလူစီကားတဲ့မြို့နယ်တွေမှာကားပါကင်နေရာဥထားတာတွေကအများဆုံးဖြစ်နေတဲ့အပြင်အများပြည်သူပိုင်းနေရာတွေမှာလည်းဘသူမှမပိုင်ပေမဲ့ကားပါကင်နေရာဥထားတာတွေရှိနေတဲ့အတွက်သက်ဆိုင်ရာမြို့နယ်စီပင်သားရေးကော်မတီအနေနဲ့တိုင်ကြားမှဖြည့်ရှင်းတာမျိုးမလုပ်ဘဲနဲ့ကားပါကင်နေရာဥနေခြင်းကိုအရေးယူပေးသင့်တယ်လို့ဆိုကြပါတယ
်။စီမဲ့ကမ်းမဲ့ရတဲ့ကားတွေတော့အရင်ဆုံးအရေးယူနေခြင်းမှာကားနှစ်ထပ်ရင်းနှစ်ထပ်မရရဆိုတဲ့နေရာမှာရင်းနှစ်ထပ်ရတာမျိုးပြီးလို့ရှိရင်ကားနှစ်စီးရလို့နှစ်စီးသုံးစီးရလို့ရတဲ့နေရာမှာတစ်စီးရပြလိုက်တာမျိုးအဲ့လိုလုပ်နေပါတယ်လို့အရေးယူတယ်။ဘာလို့ကားပါကင်နေရာကိုတသက်မတ်ဆီဆွေးမိနိုင်တော့ကားတော့ပေါ့ဥမာဥပမာပေါ့နော်ကားတော့ဒီအင်အားမှရှိရဆိုတော့ဒီအင်အားမှရှိတဲ့ကားရဲ့ရပ်ဖို့တော့ကိုကားပါကင်ကားပါကင်တော့ကိုမြင်လိုက်ကြည့်ရဆွဲပေးရမျိုးလို့ပုံသေးချာစနစ်တရားလုပ်ပြီးတော့ပိုအဆင်ပြေသွားမယ်ထင်တယ်ဗျဟုတ
်ရန်ကုန်မြို့တွင်6မြို့နယ်အတွင်းမှာရင်ရနာကကောက်ခံခြင်းကို smart parking ကစနစ်အနေနဲ့ကားတစ်စီးလင်တနာီ700နုံကောက်ခံမယ်ဖြစ်တဲ့အကြောင်းကိုရန်ကုန်မြို့တော်စီပင်သားရကနိုင်ငံတော်ပိုင်သတင်းစာတွေမှာထုတ်ပြန်ကြေညာခဲ့ပါတယ်အဆိုပါ smart parking ကစနစ်နဲ့ရနားကောက်ခံခြင်းအတွက်မြင်းဝါကားပတ်ကင်များရေးဆွဲပြီးတော့ရင်းရနားကများပြန်လည်ကောက်ခံမယ်ဖြစ်တဲ့အကြောင်းကိုရန်ကုန်မြို့တော်ဝန်ဦးမမောင်စိုးက2019 September 20ရက်နေ့မှာပြုလုပ်ခဲ့တဲ့ဒုတိယကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ပုံမှန်အစည်းအဝေးမှာပြောကြားခဲ့တာပါမမြင့်အတွေကတော့အစိုးရအနေနဲ့ကားပတ်ကင်ကိစ္စကိုအမြန်ဆုံးဖြေရှင်းပေးတဲ့လို့ဆိုပါတယ်
အစိုးရလုတ်ပေးရင်တော့ဟိုဒီကားပါကင်လုတ်ပေးတော့ဟိုဒီကားမောင်းတဲ့လူတွေကတော့အရန်ကိုအဆင်ပြေတာပေါ့နော်ဒီမြို့ထဲဆိုလဲဆိုဒီလိုမနီမဝေးလေးပေါ့အဲ့လိုမနီမဝေးလေးမှာဒီကားပါကင်လုတ်ထားပေးရင်တော့ရှင်ကျွန်တော်တို့ဒီလမ်းရှာလာလဲအဆင်ပြေတော့ဟိုကားပါကင်လည်းအများကြီးလုတ်ပေးတော့ပို့ပြီးတော့ကျွန်တော်တို့တဲ့ကားမောင်းတဲ့လူတွေကပို့အဆင်ပြေတာပေါ့ဟုတ်မှာ
ဟိုအောင်ကိုကိုကလည်းခုလိုပြောပါတယ
်ရက်ကွက်မဟုတ်တော့မြို့နယ်တမြို့နယ်မှာတက်ဆီစတန်လေးတစ်ခုတော့ထားပေးရင်ပို့ကောင်းတော့တော့တော့ကိုတက်ဆီစတန်လေးမှာကိုဘောက်ကိုတော့ရက်လို့ရတာ
ရန်ကုန်တိုင်းဆိုးရအနေနဲ့ရန်ကုန်မြို့တွင်ကားပါကင်ရှာပါမှုကိုအမြန်ဆုံးဖြေရှင်းသင့်နေပြီလို့လဲရန်ကုန်မြို့ကရင်မောင်းများနဲ့ရင်ပိုင်ရှင်များကပြောဆိုနေကြပါလိမ့်ရှင်။ကျမမီတကျန်ဟိမမြစ်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
တော်ရရှင်များရှင်ကျမသိန်းကြီးထိုက်ပါ။ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါကြောင့်ကပ္ပဈေးကွက်မှာစားနပ်ရိက္ခာဝယ်လိုအားတက်လာပြီးမြန်မာလေယာထွက်ကုန်တွေအဝယ်လိုက်လာပြီးမယ်လို့လဲမြန်မာငွေဈေးတက်ပြီးနိုင်ငံခြားငွေဈေးကကျသွားတာကြောင့်ပို့ကုန်တင်ပို့သူတွေအထိနာနေပါတယ်။ပို့ကုန်ပြန်လဲတင်ပို့နိုင်ရေးအလားအလာရောရှိပါသေးသလားဆိုတာကိုတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွထွန်းနဲ့ဆက်သွယ်မိမြန်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါလိမ့်ရှင်။
ကြည့်ပါရဲဝယ်လိုအားတော့များတယ်အခုလောလောဆယ်ဒီအချိန်မှာတော့ဒါကိုရိုနာဗိုင်းရပ်စ်စတဲ့တည်းကမ္ဘာလုံးမှာဖြစ်နေတဲ့အတွက်ကြောင့်စားနပ်ရိက္ခာဝယ်တဲ့ demand တော့ရှိတယ်ပေါ့နော်ကျွန်တော်တို့ဘက်ကမြန်မာငွေတန်ဖိုးမှားတဲ့အတွက်ကြောင့်တင်ပို့တဲ့လူတွေအခက်အခဲဖြစ်တာပေါ့နော်ဘယ်တိုင်းဖြစ်ဖြစ်ကိုယ့်ငွေတန်ဖိုးမှားရင်တော့ exporter အတွက်အခက်အခဲရှိတယ်တင်ပို့လုပ်တဲ့လူတွေအတွက်ကတော့ပိုပြီးသားတာပေါ့နော
်စံဈေးကွက်ကတရုတ်ကိုပဲလားရှင်ဆရာဘယ်နိုင်ငံတီကိုများရှိပါသေးလဲ
ဟုတ်ပါဘူးလက်ရှိကတော့ကျွန်တော်တို့ကဒီနိုင်ငံပေါ်ကျွန်တော်တို့ကဟို40ကျော်50ကျော်လောက်တင်ပို့နေရရှိပါတယ်ဒီယူရိုပါနိုင်ငံတွေတင်ပို့တာရှိတယ်နောက်တစ်ပါးဒီအာဖရိကဈေးကွက်ရှိတယ်နောက်အာဆီယံနိုင်ငံတွေတင်ပို့တာရှိတယ်ဈေးကွက်တော့တရုတ်ကိုတည်းမဟုတ်ဘူးเนาะနောက်ခုနောက်ပိုင်းကအရင်တော့ကျွန်တော်တို့အရင်နှစ်တည်းကတော့နေဆက်ကုန်သွယ်ရေးရစင်တရုတ်ကိုသွားတာအားတာတော့เนาะအခုကတော့ဒီနေဆက်ကုန်သွယ်ရေးတဲ့ဆိုင်normal trade ကိုခေါ်တာပေါ့နော်ဒီ overseas သမောနေပြီးတင်ပို့ရောင်းချတာတော့ပို့ပြီးတော့ပမာဏများလာတယ်ပေါ့နော်ဒ လက်ရှိဒီနေ့ဗလာရေးနေ့မှာတော့စာနဲ့စပွဲတင်ပို့လာတာတော့တန်းချိန်တိတမ3ဆန်းလောက်ကျွန်တော်တို့ရှိနေပြီ
။ငွေလဲနှုန်းမတည်ငြိမ်တဲ့အခြေအနေကဘယ်လောက်ကြာအောင်မယ်လို့ဆရာတို့ခန့်မှန်းထားပါတယ်ဒီပို့ကုန်တင်ပို့သူများအနေနဲ့
။အဲကျွန်တော်တို့ကတော့မြင်တာတော့ဒီအကြမ်းင်းတော့ဒီတကြမ်းဒီဧပြီလလောက်ထိတော့ဖြစ်မယ်ထင်တာပေါ့နော်။ဒီတော့ဆရာတော့ဒီဧပြီလလောက်ထိကတော့ငွေစည်းဒီဘွာဝီရထွက်ကုန်တွေအများအားဖြင့်မှာတော့ဒီငွေစည်းနဲ့ပတ်သက်ဘွာငွေဒီဒေါ်လာစည်းကြာရပါတော့ဘွာငွေမာတဲ့ပိုင်းရှိတယ်တကြမ်းဧပြီကျော်သွားရင်တော့ပြန်ပြီးရောဒီ stable ဖြစ်လာမှာတော့မှန်ပ
ါဘူးအခုလောလောဆယ်မှာဟိုထိခိုက်နေတဲ့ကဏ္ဍတွေများရှိနေပြီလားရှင
်အဲလောလောဆယ်တော့တောင်သူထိခိုက်တဲ့အဆင့်တော့မရောက်သေးဘူးเนาะပထမဆုံးထိခိုက်တဲ့ဟာ exporter ဟုတ်ဘူးကတော့စရုပ်ချုပ်ထားတယ်ဒီရောင်းတာရဲ့အရှင်မငွေဝင်လာတယ်သူ exporter အနေနဲ့ထိခိုက်တာပေါ့နော်နောက်တစ်ဖြည်းဖြည်းများမှဒုတိယဆင့်များမှ exporter ပြီးတော့မှဒီတွင်းမှာရှိတဲ့ဆန်ဆက်တို့ဒီတွင်းရောင်းခဲ့တဲ့ကုန်တွေပေါ့နော်နောက်မှကျွန်တော်တို့နောက်ဒေါ်လာဆင့်များမှကျွန်တော် primary producer ဖြစ်တဲ့တောင်းပန်တွေထိခိုက်ပါပေါ့ရောဒနေထားတော့ကျွန်တော်ဒါ exporter ရဲ့ထိခိုက်တဲ့နေထားတော့ကျွန်တော်မြင်ပါတယ
်ဒီအချိန်တွေကဆရာတို့မှန်းထားတဲ့ April တကြံအပြီးလောက်ထိကောင်းမလာဘူးဆိုရင်ဘာတွေများလှုပ်လို့ရပါသေးတယ်လဲ
အဲလက်ရှိကတော့ဂျန်တဲ့တိုင်းမီမှာလုပ်ရတာတော့ခုနဒီကိုယ့်ရဲ့ငွေတန်ဖိုးမှာလေဆိုရင်ကိုယ် export အားပေးခြင်းတော့လူကန်တို့ဘာလို့ဝင်ပြီးတော့မှဒီထိန်းချောင်းနဲ့ဟန်လို့ရှိတာပေါ့နော
်ဟုတ်ကဲ့
ဘာလို့ကျွန်တော်ကဒီဒေါ်လာကျွန်တော်ပြန်ဝယ်ပေးတဲ့အားမျိုးလုပ်တာရှိတယ်နောက်တစ်ခုကခုနအတိုးနှုန်းနေပြန်ပြီးတော့ adjustment ပြန်လုပ်တာပေါ့နော်အတိုးနှုန်းချပေးတဲ့ပုံစံပေါ့ဒါတွေကတော့ဂျန်တဲ့တိုင်းမီလုပ်နေရှိတာပေါ့နော်
ဒီ exporter တွေအနေနဲ့လက်ရှိဘာတွေလုပ်နေကြပါသလဲရှင်ဒီဆုံးရှုံးနိုင်ခြေနဲ့အောင်ပေါ့
ဆန်ဆန်သားတင်းကျုပ်ကတော့ exporter company ရောက်တော့အစည်းအဝေးလုပ်တော့เนาะဆိုတော့ကျွန်တော်ကလက်ရှိကတော့ဟိုကျွန်တော် exporter ဒီအနေနဲ့ဘယ်လိုကဘယ်တော့ရောင်းထားတယ်ဆိုရဲ data လေးတော့ကျွန်တော်ပြန်ကောက်နေပါเนาะပြီးရင်တော့ကျွန်တော်ကဒါဒီစီးပွားဦးတိုင်းဝင်ကျွန်တော်တို့စူအားဖွဲ့လို့နေကျွန်တော်ကစီးဝေးသွားမယ်တော့စဉ်းစားတာပေါ့เนาะဒါပေမဲ့လောဆယ်တော့ data ကောက်တဲ့ဆင်မရှိသေးပါဘူးလို့ intervention လုပ်မယ့်အားတော့မရှိသေးဘူးเนาะကျွန်တော်ကရောင်းလာပြီးတာဘယ်လောက်လဲပေါ့တောင်ရောင်းဖို့ focus ဘယ်လောက်ရှိလဲအဲ့ data လေးတော့ကျွန်တော်ပြုစုနေ
ဟုတ်ကဲ့ဆိုတော့ဆရာတို့ data ရလာပြီဆိုရင်တော့ဘာလုပ်လို့ရနိုင်ပါသလဲရှင
်ဟောတဆန်ရဒီဘုရားဘုန်းကြီးဌာနနဲ့တိုင်ပင်ရမှာပေါ့เนาะအဲရောင်းလာပြီးတာဘယ်လောက်လဲတင်ဖို့ကြံတာဘယ်လောက်လဲထပ်ရောင်းဖို့ရှိတာဘယ်လောက်လဲပေါ့เนาะ data လေးတော့ကျွန်တော်တို့စာပြီးဘုရားဘယ်လောက်ဘယ်လောက်ရောင်းလာတဲ့ data ကျွန်တော်စီမှာတော့ဒီခဲ့အစင်မှာတော့ reality ကျွန်တော်မသိသေးဘူးเนาะဘာလို့စပြီးအဲ့ရတော့စလုပ်နေတာဘာလို့လဲဆိုရတာတော့ကျွန်တော်မရှိသေးဘူးနောက်ဟိုခုနပြောရတာပေါ့เนาะရောင်းတဲ့ခုနဒေါ်လာရောင်းတဲ့အားလည်းအများစုကကြောက်ပြီးတော့ရောင်းကြတာပေါ့เนาะထက်ကြမလားကြောက်တဲ့အခါကျတော့ကျွန်တော်ကဟိုရှိတဲ့ငွေဝင်တာနဲ့ချင်းချင်းပြေးအောင်ကြတာပေါ့เนาะဒါဒီလိုမျိုးကျွန်တော်မလုပ်အောင်လဲဒါတိတ်ကြောက်เสียမလို့ဘူးပေါ့เนาะဟိုတော့ရင်တော့တယောက်တယောက် information share လုပ်ပြီးတော့မှပြန်ပြီးတော့မှအားပေးကြတာပေါ့နော်။ဒါတော့ကျွန်တော်တို့ဖြစ်နေတဲ့ဒီငွေစည်းကြတဲ့အခြေရင်းကြတဲ့ဟာလည်းချစ်တင်တာလည်းပိုဖြစ်နေပါဘူးနော်။ဒါလည်းကြောက်စိတ်ကြောက်လည်းတစ်ခုပါတာ။ဒီကြောက်စိတ်ကိုဘယ်လိုဖြေမလဲဆိုတာလည်းကျွန်တော်နည်းလမ်းရှာအောင်ပေါ့နော
်။ဒီ virus ကရက်ကြောင့်ဟိုစီးပွားရေးတိတိတသာထိခိုက်လာတဲ့ပုံစံမျိုးအရေးလက္ခဏာမျိုးတွေရောတွေ့နေရပါပြီလားရှင်မြန်မာနိုင်ငံထဲမှာ
။အထည်ကျုပ်စိတ်ရုံတော့ခုနတော့ဆက်တွေ့ရတာတော့ခဏယုံတော့ပိတ်တယ်တော့ကြားတယ်ပေါ့နော်။ထပ်ပြီးတော့ပိတ်မယ်ဆိုတော့လိုလည်းမဲ့ဒီကျေရုပ်စေမှာမိကိုနေရဲ့လူသမားတွေတော့ဒါအခုတော့ကျန်ရီလီကားတော်လို့လည်းရှိတယ်။နောင်တော့ထပ်ပိတ်ဖို့ပေါ့နော်။သူတွေသူကရေကကုန်ဉဏ်မရဘူးနော်။နံပါတ်2ချက်ကတော့သူကဟောတာထပ်မရဘူး။နံပါတ်3ချက်ကဟောတာအရှင်းလေးပေါ့နော်။သူရတဲ့ဒေါ်လာနဲ့ပုံမှန်မင်းလဲတဲ့နေရာမှာဒီကျေရုပ်ကြတာပေါ့နော်။အဲ့တော့ဒီကနေ့ပတ်သက်တော့ကျေရုပ်စေမှာတော့လို့ဆိုစပြီးပိတ်တာပေါ့။ကျေရုပ်စေကတော့ဝန်ထမ်းနေရာများတာပေါ့နော်
။ဟုတ်။
နောက်ဒုတိယချက်ကကျွန်တော်တို့ကစိုးရိမ်တာခုနဒီ export လုပ်တဲ့လူတွေမပို့တော့ဘူးဆိုရင်ဒီကျေလေရတော့မစီစေးကြနိုင်လေ။နောက်ကျွန်တော်တို့ဒီမှာအခုဒီဖရဲတို့ပါဥစားတဲ့လူပါလေ။ကျွန်တော်ကအရင်တော့တရုတ်ပြည်ကိုပို့တယ်နော်။အခုကျွန်တော်တရုတ်ပြည်ပြရတယ်ဝယ်တဲ့ဈေးကွက်မရှိတဲ့အခါကျတော့ဒီဖရဲစီဈေးကွက်ပြတ်တယ်ပေါ့နော်။အခုဆိုရင်ကျွန်တော်တို့ကဖရဲစီလို့ပါဆိုတဲ့ဒီအရင်တော့3-4ဆောင်တန်းနဲ့အခု1,500ဖြစ်နေပါတော့နော်။အဲ့ရတော့ရှိတော့ကျွန်တော်လက်ရှိမှာ။နောက်ကျန်တဲ့အပိုင်းကတော့လက်ရှိနေတာမှာတော့လေအာဟိုခီးသွားလုပ်ငန်းဆိုတာထိခိုက်တာပေါ့နော်ဘယ်လိုဖြစ်ဖြစ်အခုကတော့ဘာလုံးကခီးသွားရောကြပါပြီလေကျွန်တော်ဆိုတဲ့ဒါနိုင်ငံကခီးသွားရရောအဲ့ခါကျတော့ညနေနှီးညွှန်တဲ့ကံလုပ်ငန်းတွေအကုန်လုံးကတော့ထိခိုက်တဲ့နေတာပေါ့နော်မြင်တာ
မင်္ဂလာပါရှင်အားလုံးဆိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တဲ့အောင်သတင်းလောက်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်တစ်ကမ္ဘာလုံးထိခိုက်နေရပြီးတော့အမှုပညာအသိုင်းအဝိုင်းကိုရိုက်ခတ်မှုတွေမှာတော့ဖျော်ဖြေရေးပွဲတွေဖြစ်နေရသလိုနာမည်ကျော်အမှုပညာရှင်တချို့လည်းယောဂပိုးကူးစက်ခံနေရတာပါဒီလိုကမ္ဘာလောကထင်ပေါ်ကျကြသူတွေနဲ့အမှုပညာလောကကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်won't rock out like a superstar. Drama จอจ้าရဲ့ Oscar ဆုရှင် Hollywood မင်းသား Tom Hanks နဲ့ဇနီးဖြစ်တဲ့မင်းသမီး Rita Wilson တို့နှစ်ယောက် Coronavirus ပိုးကူးစက်ခံနေရတယ်လို့မင်းသား Tom Hanks ကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာကြားသာပြီးနေမဲ့ကပဲကြေညာသွားပါတယ်။သူတို့က Elvis Presley ဘဝအကြောင်းရုပ်ရှင်ရိုက်ကူးရေးအတွက် Australia နိုင်ငံမှာရောက်နေတာဖြစ်ပါတယ်။သူတို့ဇနီးမောင်နဲ့နှစ်ယောက်လုံးအသက်63နှစ်ရှိပြီဖြစ်ပြီးတော့သူတို့မှာကိုယ်ပူချိန်နေနေရှိတယ်။ကိုယ်လက်တွေကိုက်ခဲ့ပြီးတော့လူကလည်းနှုံးနေတယ်လို့သူကရေးထားပါတယ်။ထပ်ပြီးတော့အစစ်ဆေးမှုတွေလုပ်မယ်အခြေအနေကိုစောင့်ကြည့်မယ်ပြီးတော့တခြားသူတွေကိုမကူးဆက်ရလေအောင်လို့လိုအပ်သလောက်အချိန်ထိတီးတန့်ခွဲနေပါမယ်လို့သူကတွေ့တယ်မှာရေးပြီးတော့သူ့ရဲ့ပရိသတ်တွေကိုကြေညာသွားပါတယ်ရှင်။ကမ္ဘာနဲ့ကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လူစုလူဝေးလုတာတွေရှောင်ကျဉ်နေကြရချိန်မှာအဆိုတော်မက်ဒေါနာလည်းသူ့ရဲ့ Madam X ဖျော်ဖြေရေးပွဲစဉ်တချို့ကိုဖျက်လိုက်ရပါတယ်။ပြင်သစ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့လှုံ့ဆော်တဲ့အနေနဲ့လူတစ်ထောင်ထက်ပိုပြီးတော့မစုဝေးရတားမြစ်ထားတာကြောင့်ပါရီမြို့တော်ကပွဲတွေကိုမက်ဒေါနာဖျက်လိုက်တာဖြစ်ပါတယ်။ပါရီမြို့လည်းကလူ 2800 ဆန် Grand X ခန်းမမှာအင်္ဂါဗုဒ္ဓဘူးနေ့ရက်ဖျော်ဖြေဖို့သူစီစဉ်ထားတာပါ။သူရဲ့အစီအစဉ်မဖြစ်တော့ဘူးဆိုတာတနင်္လာနေ့မှာကြေညာသွားတာဖြစ်ပြီးတော့လက်မှတ်ဝဲထားသူတွေလည်းပွဲကျင်းပမယ့်နေရာကိုတနင်္လာနေ့ကရောက်လာပြီးတော့အကျိုးကြောင်းလာဆုံဆန်းကြတာတွေ့ရပါတယ်။ကမ္ဘာပြောင်းနိုင်ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ရိုက်ခတ်မှုကအမှုပညာလောကမှာပါရိုက်ချက်ပြင်းပြီးတော့ကမ္ဘာစီးပွားရေးကိုပါရိုက်ခတ်နေတာတွေ့ရပါတယ်နော်။အခုလဲလာပြန်ပါပြီ။ဩစတြေးလျကတောမီဂျီအတွက်ရမွန်ဝေရှာရဲ့ဖျော်ဖြေပွဲခီးစဉ်မှာဝင်ပြီးတော့ဖျော်ဖြေမဲ့အမေရိကန်ဆိုတော့မိုင်လီဆိုင်ရပ်စ်ကရှုံးမစခင်တုံးရမှာပဲသူရဲ့ခီးစဉ်ကိုဖြစ်တယ်လို့ပြောသွားတာပါ။တနေရာကနေတနေရာကိုခီးသွားလာတာကကမ္ဘာရဲ့ကျန်းမာရေးကပ်ဘေးဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုပို့ပြီးတော့စိုးစေတာကြောင့်ဒါကို short ချဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်နေနေနဲ့သူခီးသွားမဲ့ကိစ္စကိုဖျက်လိုက်တာလို့ Miley Cyrus ကပြောပါတယ်။ Australia မိဘရမွန်ငွေဖြော်ပြပွဲက Australia နိုင်ငံမှာဧကပေါင်းတန်း30နီးပါးကူးစက်တောက်လောင်သွားခဲ့တဲ့ Tommy ရဲ့ပျက်စီးဆုံးရှုံးမှုတွေကိုတစ်ဖက်တစ်လမ်းကနေပြီးတော့ပြန်ဖာထင်းနိုင်အောင်လို့ရမွန်ငွေရှာရပွဲဖြစ်ပါတယ်။အဲ့ Tommy အတွက်မှာလူ33ဦးသေဆုံးခဲ့ရတယ်လို့ဌာနေတော်ရိုက်တရိတ်ဆန်တန်း1000လောက်အသက်ဆုံးရှုံးခဲ့ရတာပါ။Miley Cyrus ကအခုလိုမျိုးဖျော်ရွေးပွဲမကျင်းပဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးထားတာကတော့ဒီကိုရောက်မလာနိုင်တဲ့အတွက်အထူးစိတ်မကောင်းဖြစ်ရပါတယ်။သူ့အဖွဲ့သားတွေရဲ့ကျန်းမာရေးဘေးရန်တွေကင်းဖို့အခုလိုဆုံးဖြတ်ရတာဖြစ်ပါတယ်လို့ရေးထားပါတယ်။ဒါကြောင့်ဒေသဆိုင်ရာနဲ့နိုင်ငံတကာကျန်းမာရေးအရာရှိတွေတာဝန်ရှိသူတွေရဲ့ညွှန်ကြားချက်ကိုလိုက်နာတာလည်းဖြစ်တယ်လို့ Miley Cyrus ကဆိုပါတယ်။ဒီလိုမျိုးဖျော်ဖြေပွဲမလုပ်ဖြစ်တော့လေမိဘတင့်သူတွေအတွက်သူ့ရဲ့ကိုပိုင်ငွေနဲ့အလူထဲဝင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။1990ပြည်လွန်နှစ်တွေမှာနာမည်ကြီးတဲ့ rock ဂီတာအဖွဲ့ Paul Jam ကမြောက်အမေရိကန်တခွင်ထည့်ပြီးတော့ show ပွဲ18ပွဲကျင်းပမယ် Gigaton ဖျော်ဖြေခီးစဉ်ပထမတစ်ကြိမ်ကိုရက်ရွှေ့ဆိုင်လိုက်တယ်လို့ကြေညာသွားပါတယ်။သူတို့ကမလ18ရက်နေ့မှာပထမဆုံးပွဲဆဖို့အစီအစဉ်ထားတာဖြစ်ပေမဲ့လို့အခုကြတော့ကဘာမှာကျမ်းမာရေးဆိုင်ရာဘေးရန်ကြီးကြားရောက်နေခြင်းဖြစ်လို့လူစုလူဝေးမဖြစ်အောင်လို့ရှောင်ကျဉ်မှုလိုတာကြောင့်အခုလိုမျိုးဖျော်ဖြေပွဲရဲ့ရွှေဆိုင်တာဖြစ်တယ်ဆိုပြီးတော့သူတို့ရဲ့ website မှာရေးထားပါတယ်။တိကျပြားတွေမထွက်တော့တာကြာပြီဖြစ်တဲ့ဘောက်ချံမဖွဲကမလ28ရက်နေ့မှာတော့သူတို့ရဲ့17ချက်မြောက်တိကျပြားဖြစ်တဲ့ Gigaton တိကျပြားကိုစတင်ပြီးတော့ဖြန့်ချိမှာဖြစ်ပါတယ်ရှင်။တဲ့ရင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Take it on the side and bright red.
ဒီတွင်ပါ English American Style Gundam မှာ၄ဆိုတဲ့ဝဟာယကိုအခြေခံပြီး
တင်ပြမယ်ပထမအုပ်ဆုံး idiom ကတော
့ laid back
ဖြစ်ပါတယ်လုံချင်းရစာလုံးပေါင်းကတော့ laid laid က lay လေးဆိုတဲ့လဲလျောင်းနေလို့အဓိပ္ပာယ်ရတဲ့ဝဟယကနေဆင်းသက်လာပြီး laid laid ကတော့လေးရဲ့ past tense အတိတ်ကိုပြတဲ့ဝဟယဖြစ်ပါတယ် back back ကတော့အဓိပ္ပာယ်မျိုးမျိုးရှိပြီးနောက်ကျောဒါမှမဟုတ်အနောက်ဒါမှမဟုတ်တဖန်လို့အဓိပ္ပာယ်ယူနိုင်ပါတယ်စကိုက်ခွန်ရဲ့လုံကောက်အဓိပ္ပာယ်ကတော့နောက်ကိုလှန်ချလိုက်တဲ့သဘောပေါ့အခုတင်ပြမယ့် idiom ဖြစ်တဲ့ laid back ကတော့ laid နဲ့ back ကြားမှာ hyphen ဆိုတဲ့တုံးတူလေးခံထားတာဖြစ်ပြီး adjective နာမဝိသေသနဖြစ်အသုံးပြုထားတာဖြစ်ပါတယ်အဓိပ္ပာယ်ကတော့ခက်အေးအေးခက်လေးလေးအပူပင်တိတ်မရှိခက်ပြင်းပြင်းအတက်တရောတိတ်မရှိတက်တက်ကြွကြွတိတ်မရှိလှတဲ့သဘောမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John is very laid back This worries his mother who wants him to be ambitious
John ဟာတကယ်ကိုတက်တက်ကြွကြမရှိပဲခပ်ပြင်းပြင်းခပ်အေးအေးလူပဲဒါကြောင့်သူ့အမေကစိတ်ပူတယ်လေသူ့အမေကသူ့သားကိုကြီးပွားတိုးတက်တာကိုမြင်လို့တာကိုလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John is very laid back This worries his mother who wants him to be ambitious
Laid back ကိုတမန်အင်္ဂလိပ်စကားလုံးဖြစ်တယ် easy going ဆိုတာနဲ့လေဖလေသုံးလို့ရတယ်လို့ဘုသူတာဖြစ်တင်ပြပါရစီခုဆက်လက်တင်ပြပေးမယ့် idiom အသုံးကတော့
laid to rest
ဖြစ်ပါတယ်စာလုံးပေါင်းက l a i d laid ကစောစောကရှင်းပြခဲ့တဲ့လေးဆိုတဲ့လဲလျောင်းနေလို့ဒီပေရတဲ့ဝဟယကနေဆင်းသက်လာပြီး t o 2 r e s t to rest ကအနားယူတာဆိုတော့စကိုက်ခွန်ရဲ့လုံကောက်ဒီပေကတော့အနားယူဖို့လဲလျောင်းစီတာပေါ့ idiom ဆိုတဲ့သဘောပိုက်ဒီပေကဒီနေရာမှာနှမျိုးရှိပါတယ် LAID late နဲ့ to rest ကြားမှာလူတဦးတယောက်လို့အဓိပ္ပာယ်ရတဲ့ someone လို့ကြားညှပ်သုံးပြီးတော့ late someone to rest ဆိုတဲ့အသုံးမှာတော့ကျမတို့မြန်မာမှာကွယ်လွန်သူကိုမြေချတာမြေမြုပ်တကြူတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary's mother died at age 75 she was laid to rest at the church cemetery
Mary ရဲ့အမေဟာအသက်85နှစ်မှာကွယ်လွန်သွားခဲ့တယ်။သူကိုခရီးရန်တုတ်တမ်းမှာမြေချတကြူခဲ့တယ်လို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary's mother died at age 75. She was laid to rest at the church cemetery.
Laid နဲ့ to rest ကြားမှာစောစောကရှင်းပြခဲ့တဲ့ someone အစားတခုခုလို့အဓိပ္ပာယ်ရတဲ့ something ဆိုတဲ့ဝဟယကိုအစားထိုးပြီး laid something to rest ဆိုရင်တော့တခုခုကိုအပြည့်ထွက်အောင်ရှာနိုင်တာတခုခုကိုအဆုံးသတ်စေတာအပြည့်သတ်စေနိုင်တဲ့သဘောကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The case was laid to rest as the accused finally admitted his guilt
အမှုကနောက်ဆုံးအပြေမှန်ထွက်လာခဲ့တယ်။ကျူးလို့နေလို့ဆွဆွဲခံရသူကသူ့အပြစ်ကိုနောက်ဆုံးဝန်ခံခဲ့တယ်လေလို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The case was laid to rest as the accused finally admitted his guilt.
ခုနောက်ဆုံးတင်ပြပေးမှာကတော့
Lay your cards on the table.
ဖြစ်ပါတယ်။စာလုံးပေါင်းက L A Y လေးကအောက်ကိုချတာ Y-O-U-R ယောကသင်ဤ C-A-R-D cards ကဒီနေရာမှာဖဲချက်တွေ O-N on ကအပေါ် T-H-E the T-A-B-L-E the table ကစပွဲဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ဖဲချက်တွေကိုစပွဲပေါ်မှာချပြလိုက်တာပေါ့ဒီနေရာမှာ L-A-Y လေးအစား P-U-T put ထားတယ်လို့ဒီပဲရတဲ့ဝဟယကိုအစားထိုးပြီး
Put your cards on the table.
လို့လေအသုံးပြုလို့ရပါတယ်ဖဲသမားတွေအနေနဲ့ကိုဖဲချက်တွေကိုကိုနဲ့ကစားနေတဲ့တခြားလူတွေမသိအောင်ကင်ထားရတာတော်ရရှိများအတိဖြစ်ပါတယ်ကိုကင်ထားတဲ့ဖဲချက်တွေကိုဇပွဲပေါ်မှာလှန်ပြီးပြလိုက်တဲ့သဘောမျိုးဆိုလို့ရှိရင်ဘာမှလျှို့ဝှက်ထားခြင်းမရှိဘဲနဲ့ပွင့်ပွင့်လင်းလင်းအရှိကိုအရှိတိုင်း ပြောဆိုလိုက်တဲ့သဘောမျိုးကိုဆလိုတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီ idiom အသုံးကလေကိစ္စတစ်ခုခုနဲ့ပတ်သက်ပြီးတော့ကိုယ်သဘောထားကိုပွင့်ပွင့်လင်းလင်းရှင်းရှင်းပြပြတတ်တာဖွင့်ဟပြောဆိုတာမျိုးကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Joan finally laid her cards on the table and told her boyfriend she is in love.With another man.
ဂျုံကနောက်ဆုံးမှအမှန်ကိုပွင့်ပွင့်လင်းလင်းပဲသူနဲ့တွဲနေတဲ့တငယ်ချင်းကိုဖွင့်ဟပြောဆိုလိုက်တယ်။သူအနေနဲ့နောက်အမျိုးသားတူနဲ့မေတ္တာရှိနေတယ်ဆိုတာကိုပေါ့လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Joan finally laid her cards on the table and told her boyfriend she is in love with another man.
တော်ရရှိမြကိုဒီသတင်းပါLead ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
laid back, laid to rest, lay the cards on the table.
တို့ဖြစ်ကြပါလေ။တို့ရရှိများကိုနောက်တရင်ပါခုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လှလတန်ရဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပဲဖြစ်ပါရဲ့ရှင်။အင်္ဂါနေ့နနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့အခုအစီအစဉ်တွေကို VOA ရဲ့စာမျက်နှာ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းအချိန်မီ၍နားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဥကျော်စံတာကပြောပြမှာပ
ါ။သိပ္ပံပညာရှင်တွေအပြိုင်ဆိုင်ရှာဖွေနေရတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုပထမအဆုံးတွင်ဖြစ်အမေရိကန်ပြည်ထောင်စုမှလူတွေနဲ့စမ်းသပ်နေကြပါပြီ။ဆီယက်တယ်မြို့မှာရှိတဲ့ကိုင်ဇာပတ်မင်တေသုရေသနအဖွဲ့ဟာကျန်းကျန်းမာမာရှိနေသူလူအနည်းငယ်ကိုတနင်္လာနေ့ကပထမအဆုံးတွင်ဖြစ်ကာကွယ်ဆေးထိုးသွင်းလိုက်တာဖြစ်ပါတယ်။အသက်16နှစ်ကနေ55နှစ်အကြာအရွယ်ရောက်ပြီးသူလူကြီး45ဦးဟာအလိုလျောက်ဒီစစ်ထိုးဆန္ဒမှုကိုခံယူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့နောက်လာမယ့်12လကနေ16လအထိဒီကာကွယ်ဆေးဟာကြဲကြဲပြတ်ပြတ်အသုံးပြုနိုင်တဲ့အခြေအနေရောက်ရှိဥမှမဟုတ်ဘူးလို့သိပ္ပံပညာရှင်တွေကပြောထားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်လူချင်းချင်းပူးပေါင်းထိတွေ့မှုမလုပ်ဖို့လိုအပ်သလိုပဲဗိုင်းရပ်စ်ပိုးကူးစက်ခံရခြင်းရှိမရှိစမ်းသပ်မှုကိုနိုင်ငံအလုံးမှမဖြစ်မနေလုပ်ဆောင်နိုင်ဖို့ပူပြီးလိုအပ်တယ်လို့ WHO ဟောကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဲကပြောကြားလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့အခြေအနေဟာလာမယ့်သတင်းပတ်တွေအတွင်းနယူးယောက်ပြည်နယ်ရဲ့ကျန်းမာရေးဆန်ဆောင်မှုစနစ်ကိုထိခိုက်နိုင်ဖို့ရှိတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးခွန်နိုကိုမိုကမနေ့ကဒီနေ့ကနေမှသတိပေးပြောကြားလိုက်ပါတယ်။ပြည်နယ်မှာရှိနေတဲ့ကျန်းမာရေးဆောင်ရွက်မှုအနေအထားဟာရွာကူးစက်ခံရမှုနှုန်းကျဆင်းအောင်လုပ်နိုင်မဲ့အခြေအနေမရှိဘူးလို့လည်းအန်ဒရူးကိုမိုကဆိုပါတယ်။လူပေါင်း19သန်းကျော်နေထိုင်တဲ့နယူးယောက်ပြည်နယ်အနေနဲ့ဆေးရုံမှာလူနာတွေများလာမဲ့အခြေအနေကိုကြိုတင်ပြင်ဆင်ထားဖို့လိုအပ်တယ်လို့လည်းသူကပြောသွားပါတယ်။ရုရှားနိုင်ငံမှာလက်ရှိသမ္မတဗလာဒီမာပူတင်အနေနဲ့2024သမ္မတရွေးကောက်ပွဲမှာထပ်မံရှင်ပြိုင်နိုင်ခွင့်ရုရှားနိုင်ငံဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အပါအဝင်တခြားပြင်ဆင်ချက်တွေကိုနိုင်ငံတော်ဖွဲ့စည်းပုံဥပဒေခွင်ရုံးကအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကသမ္မတပူတင်ဟာရုရှားနိုင်ငံရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအဓိကအပြောင်းအလဲတရက်ကိုကြီးညာခဲ့ပြီးဒီလိုရဟာသမ္မတလက်ထက်ကအာဏာကိုလွှတ်တော်နဲ့ပူတွဲကျုပ်လို့ဆောင်ရင်းဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုဥကျော်စန္ဒာကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစောဝင်းလိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Jimmy Cook ပါရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင် COVID-19 ကဘာကပ်ရောဂါကနေလည်းကင်းဝေးကြပါစေလို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကဆုမွန်ကောင်းတောင်းပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.